Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်မတ်လ30ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24 40 50နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါယူကရိန်းရှေ့ပိုင်းဘက်မုတ်မြို့တိုက်ပွဲဟာအရေးကြီးတယ်လို့ယူကရိန်းသမ္မတကအလေးအနက်ပြောပါတယ် NLD အပါအဝင်နိုင်ငံရေးပါတီတွေဖျက်သိမ်းတဲ့အပေါ်အမေရိကန်ကအပြင်းအထန်ရှုတ်ချပါတယ်တာချီလိမ့်မှာတော့မီးခိုးမြူတွေကြောင့်ဒေသခံတွေအခက်အခဲဖြစ်နေကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူတင်ပြပါမယ်ရှင်
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာနားဆင်ရမယ့်သတင်းပေးပို့ချက်တစ်ပုဒ်မှာဆိုရင
်မြန်မာနိုင်ငံကရွှေပြောင်းလို့သမားတွေကိုရင်ဟာကျူးလွန်လို့မိတဲ့အမှုတွေလည်းအများကြီးရှိတယ်အခုနောက်ပိုင်းတော့ပြောရရင်တော့ဟိုရေခဲလို့ပြောရရအဲ့နော်အဲ့ဒါတွေကိုသုံးဆွဲတာလို့ခံမိတာ
ဒီထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေတဲမှာဒီအမှုနဲ့ပတ်သက်ပြီးရာဇဝတ်မှုတွေဘလို့တွေးကြုံခံစားဖြတ်ကျော်နေကြသလဲဆိုတဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်တခါကဘာကြီးမှာကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းပေးပို့ချက်အခြေအနေတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကီထိုင်းနဲ့အတူပြောပြပါမှာဖြစ်ပါတယ်ခင်ဗျာ
မြန်မာအာဏာရပါတီဟောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖျက်သိမ်းမှုအပေါ်အမေရိကန်ဗြိတိန်ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကစိုးရိမ်ကြောင်းပြောဆိုထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးလုပ်ငန်းစဉ်မှာသက်ဆိုင်သူတွေပိုပြီးပါဝင်မှုရှိစေဖို့လည်းတိုက်တွန်းလိုက်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်ပါတီပေါင်း40ခုမြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တာဟာမတည်ငြိမ်မှုတွေပိုပြီးတော့ဖြစ်လာစေနိုင်တယ်လို့အမေရိကန်ကပြောဆိုပြီးအပြင်းအထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်
We strongly condemn the Burma military regime's decision to abolish 40 political
NLD အပါအဝင်နိုင်ငံရေးပါတီ40ဖျက်သိမ်းတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ရှုတ်ချပါတယ်။မြန်မာနိုင်ငံတွင်းကသက်ဆိုင်သူတွေအားလုံးပါဝင်ခြင်းမရှိတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးမျှတတယ်လို့မတတ်မှတ်နိုင်တယ်လို့သတ်မှတ်မှလည်းမဟုတ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဘဲဒင်ဖက်တဲကဗုဒ္ဓနေ့မှာပြောဆိုခဲ့ပါတယ်။ဆဲချုပ်ရည်ကိုစန့်ကျင်မှုတွေပိုတိုးလာနိုင်ပြီးစစ်ကောင်စီကရွေးကောက်ပွဲတွေလုပ်ရည်တစ်ဖက်သက်လုပ်နေတာဟာဆိုရင်မတည်ငြိမ်မှုတွေပိုပြီးတိုးလာစေနိုင်တယ်လို့လည်းသူကထပ်လောင်းပြောပါတယ် NLD ပါတီနဲ့တခြားသောပါတီတွေဖျက်သိမ်းမှုဟာဆိုရင်မြန်မာလူထုရဲ့လွတ်လပ်မှုနဲ့အခွင့်အရေးကိုထိုးနှက်တိုက်ခိုက်မှုအဖြစ်ဗြိတိန်နိုင်ငံခြားရေးဌာနကလည်းဝေဖန်ထားပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ခွင့်နယ်ပယ်ချင်းမြောင်လာတဲ့အပေါ်မှာအထူးပဲဆိုရင်ကြောင်းဩစတြေးလျနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဌာနကလည်းပြောဆိုလိုက်ပြီးနိုင်ငံရေးလုပ်ငန်းစဉ်မှာသက်ဆိုင်သူအလုံးကိုပါဝင်ခွင့်ပြုဖို့တင်ကြောင်းသက်ဆိုင်သူတွေကိုဖဲထုတ်ခြင်းဟာဆိုရင်အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေထပ်ပြီးဥတီသွားနိုင်တယ်လို့လည်းသတိပေးပါတယ် NLD ပါတီကိုနိုင်ငံရေးလုပ်ငန်းစဉ်ကနေဖဲထုတ်မှုဟာဆိုရင်အခြေအနေတွေတွတ်တက်ကောင်းမွန်လာစေရည်အတွက်ပို့ပြီးတော့ခက်ခဲသွားစေမယ့်အပေါ်မှာစိုးရိမ်တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါတယ်ရှင်
ဘူရူနေကကျင်းပသွားတဲ့ဒုတိယအကြိမ်မြောက်ဒီမိုကရေစီထိပ်သီးညီလာခံဖွံ့ဖွဲမှာကဘာကြီးဟာလွတ်လပ်ခြင်းစီကိုရည်စည်းတာနေပြီးဒီမိုကရေစီစနစ်ဟာအလုပ်ဖြစ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးကဘာတဟွန်းဒီမိုကရေစီရေးပံ့ပိုးကူညီမှုတွေလုပ်နိုင်ဖို့ဒေါ်လာတန်း690ရန်ပုံငွေကိုလည်းကြေညာသွားခဲ့ပါတယ်အခုအချိန်ဟာကျွန်တော်တို့ခေကြီးကိုဆုံးဖြတ်ပေးမဲ့စိန်ခေါ်မှုတစ်ခုလို့ကျွန်တော်ယုံကြည်ပါတယ်လက်ရှိကဘာကြီးမှာဒီမိုကရေစီစနစ်ပို့ပြီးတော့အားကောင်းလာနေပါတယ်လို့ဂွန်ယူဆောင်နဲ့ပြောနိုင်ပါတယ်။ကဘာကြီးမှာအာနာရှင်စနစ်ကသာပို့ပြီးအားနည်းလာနေပါတယ်လို့သူတို့အားမကောင်းတော့ပါဘူးလို့သမ္မတဂျိုးဘိုင်ဒန်ကသူ့မိခွန်းနဲ့ပြောသွားပါတယ်။တရုတ်နဲ့ရုရှားအရေးအာရုံစိုက်နေချိန်မှာကျင်းပတဲ့ဒီမိုကရေစီရထိပ်သီးဆွေးနွေးပွဲမှာဂျိုးဘိုင်ဒန်ကတိုးတက်မှုအရှိန်ဟုန်ကိုဆက်လက်ထိန်းသားမှသာကဘာကြီးကလမ်းမကိုဦးတည်နေတာဒီအသည့်တစ်ဖန်မစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒီဆွေးနွေးပွဲကိုနိုင်ငံတကာခေါင်းဆောင်122ဦးတက်ရောက်ပြီးအများစုကအွန်လိုင်းကနေတက်ရောက်တာပါဒီနှစ်မှာ2022ခုနှစ်ကပထမအကြိမ်ဒီမိုကရေစီထိပ်သီးအစည်းအဝေးပွဲထက်ကိုနိုင်ငံ၈နိုင်ငံတိုးလာခဲ့ပါတယ်အင်ဂိုလာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးမှန်တိုင်ထူထောင်နိုင်ခဲ့တာ ဒိုမီနီကန်သမ္မတနိုင်ငံနဲ့ခရိုအေးရှားမှာအကျင့်ပြတ်ချစားမှုတပ်ဖြတ်ရေးအစည်းအဝေးတွေချမှတ်နိုင်တာ2020အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်ထောက်ခံသူတွေကရွေးကောက်ပွဲရလက်လက်မခံဘဲညှင်းပစ်နေတဲ့အပေါ်အမေရိကန်မဲဆန္ဒရှင်တွေကပယ်ချနိုင်ခဲ့တာတွေကိုဂျိုးဘိုက်ဒန်ကပြောသွားပါတယ်
ယူကရိန်းနိုင်ငံရှေ့ပိုင်းကဘက်မုတ်မြို့ရဲ့တိုက်ပွဲရဲ့အရေးကြီးမှုကိုသမ္မတဗိုလ်ဒီမာဇယ်လင်စကီကအလေးထားပြောဆိုပါတယ်။အဲ့ဒီမှာယူကရိန်းကိုရှုံ့နေရင်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေရှိလာနိုင်တယ်လို့ယူကရိန်းနိုင်ငံတွင်းကတချို့ဟာလဲရုရှားနဲ့လက်တင်မခံနိုင်စရာအပေးအယူတွေဖြစ်လာနိုင်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။2014ခုနှစ်အတွင်းရုရှားတို့တရားမဝင်သိမ်းယူခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်အပါအဝင်ယူကရိန်းနယ်မြေတွေအတွင်းကနေရုရှားတပ်ဖွဲ့တွေမရုတ်သိမ်းမချင်းငြိမ်းချမ်းရေးဆွေးနွေးမှာမဟုတ်ဘူးလို့လည်းယူကရိန်းသမ္မတကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနောက်ပိုင်းယူကရိန်းနိုင်ငံတွင်းကဒေသ၄ခုကိုသိမ်းယူကြောင်းရုရှားကပြောဆိုထားပြီးဒီလို့ရဟာတရားမဝင်ဘူးလို့ကုလသမဂ္ဂအထွေထွေညီလာခံကလည်းရှုတ်ချထားတာပါ။ဘက်မုတ်မြို့မှာယူကရိန်းကိုရှုံ့နေရင်လေပြိပခကြီးတစ်ခုလုံးအပေါ်မှာကြီးကြီးမားမားတည်ရမှုမရှိနိုင်ဘူးလို့အနောက်မဟာမိတ်နိုင်ငံတွေကပြောဆိုပြီးမြို့ရဲ့အရေးပါမှုကိုရှော့ချပြောဆိုထားပါတယ်။ဒါပေမဲ့တိုက်ပွဲရဲ့အစိတ်ပိုင်းအလုံးကအရေးကြီးတယ်လို့ယူကရိန်းသမ္မတက AP သတင်းအေဂျင်စီကိုအင်ကာနီမှာပြောပါတယ်။အစိတ်ပိုင်းတိုင်းမှာရှုံ့နှိမ့်လို့မဖြစ်ဘူးစစ်ပွဲဟာအောင်ပွဲအစိတ်ပိုင်းနေပါဝင်တဲ့ဆက်ဝိုင်းကြီးတစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတကပြောဆိုထားပါတယ်ရှင်။
လက်ရှိမျိုးဆက်နဲ့အနာဂတ်မျိုးဆက်သစ်တွေအတွက်ရာသီဥတုဖောက်ပြန်မှုဒဏ်ကနေကာကွယ်နိုင်ဖို့နိုင်ငံတကာဥပဒေအရနိုင်ငံတွေရဲ့တာဝန်ဝတ္တရားဆိုင်ရာသဘောထားအကြံပြုချက်တရက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ အနေနဲ့ထုတ်ပြန်ဖို့ကုလသမဂ္ဂထွေထွေညီလာခံကဗိုလ်တုနေ့မှာတမိုင်းဝင်သဘောတူညီချက်ချမှတ်လိုက်ပါတယ်။နိုင်ငံပေါင်း130ကျော်ကဒီဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့တာဖြစ်ပြီးနိုင်ငံအားလုံးရဲ့စန္ဒသဘောထားခံယူကအတည်ပြုနိုင်ခဲ့တာပါ။တရုတ်နဲ့အမေရိကန်ပါဝင်ကမ္ဘာထိပ်တန်းဖန်လုံအင်တန်းငွေထုတ်လွှတ်မှုအများဆုံးဖြစ်နေတဲ့နိုင်ငံတွေကပူးတွဲအဆိုပြုတာမှမပါဝင်ခဲ့ပေမဲ့အများဆန္ဒနဲ့ဒီလိုဆုံးဖြတ်တာကိုတော့မပိတ်ပင်နိုင်ခဲ့ပါဘူး Pacific ကျွန်းနိုင်ငံဘန်ဒူအာတူဟာပင်လယ်ရေမျက်နှာပြင်မြင့်တက်လာတာရဲ့ချင်းချောင်းမှုကိုခံရပါတယ်ဒီလအစောပိုင်းကတည်းကအဆင့်၄ရှိတဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းနှစ်ခုကို၅ရက်အတွင်းရင်ဆိုင်ခဲ့ရပါတယ်တစ်ဖက်မှာလည်းဂျပန်နဲ့ဂျာမနီဟာကမ္ဘာထိပ်တန်းဖန်လုံအင်တံငွေထုတ်လွှင့်နေတဲ့နိုင်ငံတွေပါဝင်ပေမဲ့အခုဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့ပါတယ်။အမေရိကန်ကတော့ကမ္ဘာကြီးပူနွေးလာမှုကို 1.5 ဒီဂရီစင်တီဂရိတ်အတွင်းထိန်းထားနိုင်ရေးဂရိကုတ်ကိုလိုက်နာဖို့ဂျိုးဘိုက်ဒန်အစိုးရအဖွဲ့ရဲ့ရည်မှန်းထားတဲ့လှုပ်ဆောင်ချက်တွေရှိနေပေမဲ့အခု ICJ တရားရုံးကနေပြီးတော့အဆင့်တစ်ဆင့်ကနေ ICJ တရားရုံးကနေတစ်ဆင့်ဥပဒေအရအကြံပြုမဲ့ဆုံးဖြတ်ချက်ကိုတော့ကူညီနိုင်မဲ့အစားထိခိုက်သွားမှာကိုစိုးရိမ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
ပြည်ရင်းအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 ညာ5.40 kHz 8.13 ညာ5.51 kHz 5.89 နဲ့လိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရီနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်ရှမ်းပြည်နယ်ရှေးပိုင်းတားချိလိမ့်မြို့မှာလေတူတဲ့မီးခိုးမြူငွေ့ညဉ့်ညမ်းတာတွေကမတ်လ23ရက်ပြီးခဲ့တဲ့ဂျာတာပရီနေ့ကစပြီးဒီနေ့အထိဖြစ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်
ဒီနေ့အချိန်ကတော့အရေရက်တွေတဲ့အချိန်နေပိုကောင်းတာပေါ့နော်တတော်တော့ကျော်တာဒီဖြားတဲ့အချိန်နေကြောင်းလည်းလဲဆိုင်နေတော့ပြီးလေလဲတိုက်တော့လေလေနောက်ပါကုန်တာ
မိခုံးငွေတွေကြောင့်မျက်စိဆက်လေချောင်းရရန်တာတွေကျုံရတယ်လို့ဒေသခံတို့ကပြောပါတယ်တာချိလိမ့်မှာမိခုံးငွေတက်တာရဲ့အတွက်မိသက်ကားတွေနဲ့ရေးလိုက်ဖြန့်နေတယ်လို့လည်းပြောကြပါတယ်ထိုင်းမြန်မာနယ်စပ်ဒေသတာချိလိမ့်နဲ့မဲဆိုင်မှာတောင်ယာမိရှို့တဲ့ဒဏ်ကြောင့်မိခုံးငွေဖုံးလန်းတာတွေနှစ်ဆင်ကျုံကြရပြီးဒီနှစ်မှာပိုဆိုးတာကြောင့်မဲဆိုင်မြို့နယ်ရုံမှာမတ်လ28ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကပြည်သူတွေဆန္ဒပြကြပါတယ်တာချိလိမ့်ခင်ပတ်ဝန်းကျင်ထိမ့်သိမ်းရေးဦးစီးဌာနကတော့တာချိလိမ့်ရဲ့လေတုညဉ့်ညမ်းမှုအရေးအသွေးဟာ PM10 နီညိုရောင်အဆင့်ရှိတယ်လို့ထုတ်ပြန်ထားပါတယ် ကလင်းငယ်နဲ့တက်ကြီးရွယ်ဦးတွေကိုဝင်ဆောင်တွေအသက်ရှူလမ်းကြောင်းဆိုင်ရာယောဂါရှိသူတွေအပါအဝင်နှလုံးယောဂါရှိသူတွေအနေနဲ့မလိုအပ်ဖဲနေအိမ်အပြင်မထွက်ဖို့ကိုလည်းသတိပေးထားပါတယ်။မဖြစ်မနေအပြင်ထွက်ရသူတွေလည်းနှာခေါင်းဆီး mask တပ်ဖို့နဲ့မျက်စိဆက်တာတွေခံစားရရင်လက်နဲ့ပုတ်သက်တာမျိုးမလုပ်ဖဲရင်းနဲ့ဆေးကြောတာအသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာခံစားလာရရင်နီးစပ်ရာဆေးရုံနဲ့ကျန်းမာရေးဌာနတွေမှာအများဆုံးသွားရောက်ပြသဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။
မက္ကဆီကိုမြောက်ပိုင်းနယ်စပ်မြို့ဖြစ်တဲ့ဂျူရတ်စ်ကထိန်းသိမ်းစခန်းမီးလောင်မှုအတွင်ရွှေပြောင်းနေထိုင်သူ38ဦးသေဆုံးခဲ့တာမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူမယ်လို့သမ္မတအန်ဒရီးစ်မန်နူရယ်လိုပက်စ်အိုဘရာဒိုကဗဟုသုနေကကတိပေးပြောကြားလိုက်ပါတယ်ဒီဖြစ်စဉ်မှာတိုက်ရိုက်တာဝန်ရှိသူတွေကိုရှစ်နေချုပ်ရုံးကိုလွှဲပြောင်းပေးခဲ့ကြောင်းနိုင်ငံသားဝန်ကြီးဌာနကလည်းအင်ကာနေညပိုင်းကပြောခဲ့ပေမဲ့နောက်ထပ်အသေးစိတ်အချက်လက်တွေကိုထုတ်ပြန်တာမရှိသေးပါဘူးတနင်္လာနေ့နှောင်းပိုင်းကဖြစ်ပွားခဲ့တဲ့မီးလောင်မှုမှာဂွာတီမာလာနဲ့အခြားဗဟိုအမေရိကတိုက်နိုင်ငံတွေကလာသူအမျိုးသားအများစုသေဆုံးခဲ့ပါတယ်။ရွှေပြောင်းနေထိုင်သူတွေဟာသူတို့ပြန်ပို့ခံရမယ်ဆိုတဲ့သတင်းကြားရပြီးနောက်မှုရာတွေကိုမီးတင်ရှို့ခဲ့ရကနေမီးလောင်မှုစတင်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ဒီအတွက်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီးဖြစ်ရမှန်ကိုဖုံးကွယ်ဖို့ကြိုးစားမှာမဟုတ်လို့ဘယ်သူအတွက်မှလည်းဖုံးကွယ်ဖို့ကြိုးပမ်းမှာမဟုတ်ဘူးလို့မက္ကဆီကိုသမ္မတအိုဘရာဒိုကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထိတ်တန့်သတင်းစာတစ်စောင်မှာလူလူချာကြဲကြဲပြန့်ပြန့်ပြန့်နှံ့ခဲ့တဲ့ကုန်စည်နှုန်းချင်းမြင့်မှုသတင်းဆောင်မနဲ့ပတ်သက်ပြီးသတင်းတောက်တဦးကိုရဲတပ်ဖွဲ့ကဗုဒ္ဓနေ့မှာဖမ်းဆီးပြီးတရားစွဲဆိုလိုက်တာကြောင့်မီဒီယာလွတ်လပ်ခွင့်အရေးအပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်ပရိုတွန်အေလိုသတင်းစာတိုက်ကသတင်းတောက်ရှမ်စုဇမန်ရှမ်စ်ကိုပြင်းထန်တဲ့digital လုံခြုံရေးဆိုင်ရာအဥပဒေနဲ့ဆွဲချက်တင်တာဖြစ်ပါတယ်။သတင်းထောက်တင်တဲ့ဝေဖန်သူတွေကိုနှုတ်ပိတ်ဖို့အတွက်ဒီဥပဒေကိုအစိုးရကတုံးနေတာလို့လည်းအခွင့်အရေးအဖွဲ့တွေကပြောပါတယ်။ဒါကမျိုးတော်အစွန်ကသူ့နေအိမ်ကနေသတင်းထောက် Shams ကိုမနေ့၄နာရီလောက်မှာအရက်ဝယ်ရဲတွေလာပြီးတော့ခေါ်ဆောင်သွားတာဖြစ်ကြောင်းသူ့ရဲ့သတင်းစာတိုက်ကလည်းပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအတွင်းဖော်ပြခဲ့တဲ့သတင်းမှားတစ်ခုအတွက်ရဲတပ်ဖွဲ့ကသတင်းထောက်ကိုခေါ်ယူစစ်ဆေးတာဖြစ်ကြောင်းပြည်ထောင်ရေးဝန်ကြီးကလည်းအတည်ပြုထားပါတယ်ရှင်
။စီးပွားရေးအကြက်တဲတွေရင်ဆိုင်ရတဲ့ပါကစ္စတန်နိုင်ငံမှာတော့ငွေပေးချေတာတွေမလုပ်နိုင်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံသားလေးချောင်းလိုင်းတွေပြည့်စွဲ့မှုကိုရပ်တန့်ရလိမ့်မယ်လို့နိုင်ငံတကာလေးချောင်းပို့ဆောင်ရေးအသင်း IATA ကဗုဒ္ဓနေ့မှာတတိပေးလိုက်ပါတယ်IDA ရဲ့ထုတ်ပြန်ချက်မှာဇန်နဝါရီလအထိစီးရင်တွေအရပါကစ္စတန်နိုင်ငံဟာနိုင်ငံတကာလေချောင်းလိုင်းတွေအပေါ်နိုင်ငံသားကိုပြန်လည်လွှဲပြောင်းပေးနိုင်တဲ့ရန်ပုံငွေဒေါ်လာတန်း290လောက်အကျွေးတင်နေပါတယ်။ဒါဟာကမ္ဘာမှာနိုင်ဂျီးရီးယားပြီးရင်ဒုတိယအများဆုံးလည်းဖြစ်ပါတယ်။ပါကစ္စတန်ရဲ့နိုင်ငံသားငွေအရန်ငွေအင်အားဟာမကြသေးခင်တုန်းကဒေါ်လာ 4.6 ဘီလီယံနီးပါးအထိကျဆင်းသွားပြီးသွင်းကုန်တွေကို၄ဘတ်ကြာကာမိဖို့လုံလောက်ယုံသာရှိနေလို့ဘဟုဗဟံပြည်ပကိုဒေါ်လာငွေတွေပေးချေဖို့ခက်ခဲနေတာပါနိုင်ငံတကာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေရေရှည်မတည်တံ့စေတဲ့အခြေအနေတွေဆက်ရှိနေမယ်ဆိုရင်လေကြောင်းလိုင်းတွေဟာသူတို့ရဲ့တန်ဖိုးကြီးတဲ့လေရင်ပန်ဆိုင်မှုတွေကိုတခြားပိုကောင်းတဲ့နိုင်ငံတွေစီကိုပြောင်းလဲပြီးတော့ရင်းနှီးမြှုပ်နှံသွားမယ်လို့ IATA ကပြောကြားပါတယ်ခင်ဗျာမြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ကင်းထိတ်တန့်ရောက် VOA သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်နိုင်ငံတကာသတင်းဆောင်မတွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဆုံးပြောပြချင်တာကတော့ဒီအစိုးရတွေအနေနဲ့ဇီဝရုပ်ကျွင်းလောင်စွာအသုံးပြုမှုရှော့ချဖို့ကိုမဖြစ်မနေပို့လို့ရမယ်လို့ကုလသမဂ္ဂအစိုးရများဆိုင်ရာရာသီဥတုပြောင်းလဲရေးအဖွဲ့ကပြောပါတယ်ဒါကိုအကောင့်ထဲဖော်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကအတော်များများလှုပ်ဆောင်ထားပြီဖြစ်ပါတယ်။ဒါပေမဲ့လည်းအလက်စကာပြည်နယ်မှာမကြသေးမီကရေနံတူးဖော်ခွင့်ပြုလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကိုဖန်လွန်အင်းဒန်းဝေးရှော့ချစေခြင်းသူတွေအတွက်စိတ်ပျက်စရာဖြစ်လာရပါတယ်။ VOA သတင်းတော့ Veronica Bedaras Iglesias သတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။သမ္မတ Trump လက်ထက်ကအလက်စကာမှာရေနံတူးခွင့်မရတဲ့ကနကိုဖိလစ်ကုမ္ပဏီဟာသမ္မတဘိုင်ဒန်လက်ထက်မှာဒူးခွင့်ရသွားပါတယ်။တဘာဝပိုင်ဝန်းကျင်သမားတွေကဒီကိစ္စကိုကန့်ကွက်နေပါတယ်။ကဘာမီအတွက်တရားမျှတမှု Arts Justice အဖွဲ့ရဲ့ဥက္ကဋ္ဌ Abgrel Dillon က VOA ကို Skype ကနေတဆင့်အခုလိုပြောဆိုခဲ့ပါတယ
် We're suing the federal government because it has
ကပြည်ထောင်စုအစိုးရကိုတရားစွဲဆိုသွားမှာပါဘာဖြစ်လို့လဲဆိုတော့အမျိုးသားတဘာဝပတ်ဝန်းကျင်ဥပဒေအရတဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုနည်းတဲ့နည်းလမ်းတွေကိုရှာဖွေလုံဆောင်ရမှာဖြစ်ပါတယ်ဒီဥပဒေအရဗဟုအစိုးရမှာတာဝန်ရှိပါတယ်ကိုနိုကိုဖိလစ်ပ်စ်ကုမ္ပဏီဟာမူလသူတို့ရည်ရွယ်ထားသလိုပဲရေနံ92ရာခိုင်နှုန်းကိုတူးယူ권ရရှိမှာဖြစ်ပါတယ
်ဒါအပြင် Trustee for Alaska အဖွဲ့က Bridget Siriano ကလည်းအခုလိုပြောဆိုပါတယ
် Air quality, water quality, how the project
ပဝတ်ချင်မှာရှိတဲ့လေနဲ့ရေတန့်ရှင်မှုအပေါ်ဘလို့တက်ရောက်မှုတွေရှိမလဲတီစီမံငန်းကတရိတ်ဆန်တဲ့အပေါ်ဘလို့တက်ရောက်နိုင်ပါသလဲဒီဒေသမှာရှိတဲ့လူအတော်များများကရှာဒီဥတုပြောင်းလဲမှုအတွက်တော်စိုးရင်ကြပါတယ်
ဒါပေမဲ့လည်းအာလက်စကာမြောက်ဖက်ကမ်းခြေကလူတွေကတော့အမြင်တစ်မျိုးရှိပါတယ်။အာတိတ်ဒေတာခံအနူပီယက်စ်လူမျိုးစုအတွက်အတန်းလို့အဓိပ္ပာယ်ရတဲ့ Voice of Arctic Anupias အဖွဲ့ရဲ့ဥက္ကဋ္ဌ Negwit Hartrick ကတော့ဒီစီမံကိန်းကိုထောက်ခံပါတယ
်။ There's going to be 2500 construction jobs on the site.
ဒီစီမံကိန်းရဲ့လုပ်ငန်းနေရာတစ်ခုတည်းမှာတင်ဆောက်လုပ်ရေးအလုပ်2500လောက်ရရှိမှာဖြစ်ပါတယ်။ဒါအပြင်ဝေလာ9ရီနဲ့9နေသတ္တဝါတွေရှင်သန်နိုင်ရေးနဲ့ပတ်သက်တဲ့သုတေသနလုပ်ငန်းတွေမှာလည်းဒီသဘာဝရင်းမြစ်ထုတ်လုပ်ရေးလုပ်ငန်းကနေရတဲ့အခွန်ငွေတွေနဲ့လှုပ်ဆောင်နိုင်မှာဖြစ်ပါတယ
်ခနကိုဖိလစ်ကုမ္ပဏီအပါအဝင်အမေရိကန်အစိုးရအေဂျင်စီတော်တော်များများကဒီကိစ္စကိုမေးမြန်းခွင့်ပြုဖို့ညှင်းဆိုကြပါတယ်ဒါပေမဲ့လည်းသမရအင်ဗျူတော်ပြောခွင့်ရကရင်ဂျွန်ဖီယာကတော့အစိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုခဲ့ပါတယ
်။ Some of the company's leases are decades old, granted by prior.
ချုပ်ကုမ္ပဏီရဲ့လုပ်ငန်းလုပ်ပိုင်ခွင့်တွေဟာဆယ်စုနှစ်နဲ့ချီကြာနေပြီဖြစ်ပါတယ်။အရင်အစိုးရရဲ့လက်ထက်ကထုတ်ပေးထားခဲ့တာပါ။ဒီကုမ္ပဏီတွေအနေနဲ့လုပ်ငန်းလုပ်ပိုင်ခွင့်တွေကိုဥပဒေနဲ့အညီတရားဝင်ရယူခွင့်ရှိပါတယ်
။ပြည်ထောင်ရေးဝန်ကြီးဌာနကဒီရေနံစီမံကိန်းကိုခွင့်ပြုလိုက်ပြီးနောက်သမ္မတဘိုင်ဒန်ကအမေရိကန်တလွှားကုန်းနဲ့ရေနှစ်ခုစလုံးမှာရှိတဲ့တက်ရှိတတ္တဝါတွေနဲ့အရင်အမြင့်တွေကိုထိမ့်သိမ်းဖို့လုပ်ငန်းစဉ်အစ်တွေကိုကြီးညာခဲ့ပါတယ်။အများပြည်သူပိုင်းမြေတွေပေါ်မှာရေနံတူးတာတွေကိုနောက်ထပ်ခွင့်မပြုဘူးဆိုတဲ့ကတိကိုဖျက်ခဲ့တဲ့တစ်ချိန်တည်းမှာပဲတမရဘိုင်ဒန်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမှတ်တမ်းတွေကတော့အကောင်းပါတယ်လို့ Conservative မဲဆန္ဒရှင်များအဖွဲ့ချုပ်ကTiana Sniffer ကတော့အခုလိုပြောဆိုပါတယ
် The Inflation Reduction Act is the single
ငွေကြေးဖုံးပွားမှုရှော့ချရေးဥပဒေအရပြုလုပ်တဲ့ဒီရင်းနှီးမြှုပ်နှံမှုဟာကျမတို့နိုင်ငံမှာတခါမှမရှိဘူးတဲ့အကြီးဆုံးရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်တဘာဝဝန်းကျင်ဆိုင်ရာတရားမျှတရေးတန်ရှင်းတဲ့စွန့်ရင်နဲ့ဥရုရာသီပြောင်းလဲမှုဆိုင်ရာဖြည့်ရှင်းဆောင်ရွက်ရေးတွေအတွက်ဒေါ်လာဘီလျံပေါင်း369ဘီလျံသတ်မှတ်ခဲ့တာပါ
ကုလသမဂ္ဂအစိုးရများဆိုင်ရာယာတိဥရုပြောင်းလဲမှုကော်မတီကနေမတ်လထဲမှာဇီဝရုပ်ကျင်းလောင်စာတွေအသုံးပြုမှုရှော့ချဖို့ထပ်မံတိုက်တွန်းခဲ့ပါတယ်။အမေရိကမှာအလင်းအမြန်ပြောင်းလဲဖို့တော့မလွယ်ဘူးလို့နိုင်ငံရေးသိပ္ပံပညာရှင်စတီဖင်ရှမစ်ကပြောဆိုပါတယ
်။ It's not so easy to be environmental when you
လက်ရှိကုန်းဆွဲနေတဲ့စွမ်းရည်နေရာမှာအစားထိုးဖို့နီလန်အနှဲငယ်ပဲရှိတဲ့အခါမှာတဘာဝပတ်ဝန်းကျင်ကိစ္စကတိတ်တော့မလွယ်ပါဘူး။တိုက်ပုတ်ဆောင်ရင်းနဲ့လျှက်စစ်ထုတ်လုပ်ရေးတွေမှာရေနံနဲ့သဘာဝဓာတ်ငွေတွေလိုဟိုက်ဒရိုကာဗွန်လောင်စာတွေအပေါ်အများကြီးပြီးခိုနေရတာပ
ါဒီကိစ္စတွေဟာလွတ်တော်ကခွင့်မပြုဘူးဆိုရင်လည်းလှုပ်ဖို့ကင်ဖို့ခက်ပါတယ်ပြည်တော်စုအစိုးရပိုင်းမြေတွေပေါ်မှာနောက်ထပ်ကြောင်ပြီးသွေးတွင်းတူးဖော်ခွင့်အဆုံးတတ်ဖို့ကိစ္စတွေအပါအဝင်ကိစ္စတချို့ကိုမတ်လနောက်ဆုံးပတ်အတွင်းလွတ်တော်မှာ Republican အမတ်တွေမဲပေးမယ်လို့မျှော်လင့်ရပါတယ်
ကဘာကြီးပူနွေးလာမဲ့ကိစ္စရဲ့အပေါ်မှာစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ကုစုံမိုးကြော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီယူကရိန်းစစ်ပွဲဘက်အခြေအနေကိုလည်းကြည့်အောင်ပါရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့တရုတ်ရဲ့စိန်ခေါ်မှုတွေကိုတံပြန်နိုင်မှုအတွက်ပြည်ထောင်နိုင်ငံဟာကာကွယ်ဆန်ရနီးဗျူဟာတွေကိုပြန်လည်သုံးသပ်ပြီးအသည့်ပြင်ဆင်ထားတာကိုဒီသတင်းပတ်တွေထုတ်ပြန်လိုက်ပါတယ်တစ်ဖက်မှာလည်းပြည်တိုင်ပြည်တွင်းမှာစီးပွားရေးကြဆင်းနေလို့နိုင်ငံတကာအခင်းကျင်းနဲ့ဟန်ချက်ညီအောင်ချိန်ဝင်ညာညှိဖို့နဲ့စူးစမ်းနေပါတယ် VOA သတင်းတော့ Henry Richway ပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ငိုင်းအေးကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်ကအခုအသစ်ထုတ်ပြန်လိုက်တဲ့ပေါင်းဆက်သုံးသက်ချက်လို့ခေါ်တဲ့ကာကွယ်ရေးနည်းပြူဟာမှာယူကရိန်းကိုရုရှားကကျူးကျော်ခဲ့မှုကြောင့်အနောက်အုပ်စုနိုင်ငံတွေရဲ့စူပေါင်းလုံခြုံရေးဟာဒီပြည်ပခရဲ့ရလက်နဲ့လုံလုံလျာလျာဆက်ဆက်သွားပြီလို့ဆိုထားပါတယ်ရုရှားယူကရိန်းစစ်ကဗြိတိန်ရဲ့စဉ်းစားပုံကိုပြောင်းလဲသွားစေခဲ့တယ်လို့လန်ဒန်အခြေစိုက်နိုင်ငံတကာမူဝါဒရေးရာလွတ်လပ်တဲ့ Institute တစ်ခုဖြစ်တဲ့ Chatham House က tutte di David Lawrence ka tong tat pare
force the UK to acknowledge that our most immediate
that the law chin chang mu de ga ko si ne po bi ni ka lan nei bi su da go di si pwae ga ma phit ma ni tan lat lai de lo phit khae ba de ma ne ga chong twe khae ya de lo ba be britain ha တကယ်တော့ဥရောပကမဟာမိတ်တွေကိုအထူးသဖြင့်ဥရောပရဲ့အရှိတ်ဘက်မျက်နှာစာမှာစည်ရင်းအရာပံ့ပိုးကူညီဖို့တကယ်ကိုခိုင်မာတဲ့အနေအထားမှာရှိနေပါတယ
်ဒေါ်လာ58ဘီလီယံအပြင်မှာလာမယ့်နှစ်နှစ်အတွင်းနောက်ထပ်ဒေါ်လာ6ဘီလီယံကိုထပ်ဆောင်းပေးဖို့လဲအခုထုတ်ပြန်လိုက်တဲ့ကာဝေးဆိုင်ရာနည်းဗျူဟာသုံးသပ်ချက်မှာဂရုပြုထားပါတယ်အဲ့ဒီထဲက 2.3 ဘီလီယံဟာယူကရိန်းကိုစည်ရင်းအကူအညီပေးခဲ့လို့ကျော်ပါသွားတဲ့လက်နက်ခဲယမ်းတွေကိုပြန်လည်ဖြည့်ဆည်းဖို့သုံးဆွဲမှာဖြစ်ပါတယ်။ကာကွယ်ရေးအသုံးစရိတ်ကိုစုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့ 2.5 ရာခိုင်နှုန်းထိတိုးမြင့်မဲ့ရမန်းချက်ကိုလည်းအခုပြန်လည်သုံးသပ်ချက်မှာထပ်လောင်းအတည်ပြုခဲ့ပါတယ်။ဒါပေမဲ့2030မှာဒီရာထားချက်ပြည့်မီရမယ်ဆိုတဲ့အချက်ကိုတော့ဖယ်ရှားခဲ့ပါတယ်။ဗြိတိန်အနေနဲ့နိုင်ငံတကာအရေးအယာတွေပေါ်ဥဆောင်တဲ့အခန်းကဏ္ဍကနေပါဝင်နိုင်မှုကဒဏ္ဍာရီတောင်းတင်းမှုလိုတယ်လို့ David Lawrence ကထောက်ပြပါတယ်။
If the UK really wants to be global Britain, wants to be a
global world. UK ha, kaba atain wine na ma, Britain phit chin ne, kaba zakkhon ma, in a su de khu a phit shi chin ne, Russia, da ma mu ho, tyauk go tan pyan ne a kha ma, che dan ga paw win chin ne so yin do, ngwe chi a mya ji lo ba lai me. A khu phit ni da ga, American, tyauk, Russia, sit dat de lo, a sin shi de, patama dan za,ထိတ်တန့်စစ်တပ်တစ်ခုတည်ဆောက်နိုင်ဖို့ကိုဒုတိယဓမ္မတာရှိတဲ့စီးပွားရေးအခြေအနေနဲ့ကြိုးစားနေရတာပါကျွန်တော်တို့ဟာကိုယ်ပြိုင်ဘက်တွေနဲ့ရှင်ရင်အများကြီးနောက်မှကြကြံနေသေးလို့ပါပဲ
တရုတ်နိုင်ငံပေါ်ဗြိတိန်ရဲ့သဘောထားကလည်းတတိပြုစရာဖြစ်လာခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရီရှိဆွနက်ကတရုတ်ဟာခစ်ကြီးကိုပိုင်းဖြတ်မဲ့စင်ကာပူလို့ပြောထားပါတယ်
It's a country with fundamentally different values.
တရုတ်နိုင်ငံကကျွန်တော်တို့နဲ့အခြေခံစံတန်ဘိုးတွေအရကိုကွဲပြားနေတဲ့နိုင်ငံပါ။ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းသူ့ရဲ့အပြုအမူတွေကအစိုးရင်စရာကောင်းလာပါတယ်။ပြည်တွင်းမှာပို့ပြီးတော့အာဏာရှင်ဆန်လာသလိုနိုင်ငံရခြားမှာလည်းပို့ပြီးအင်အားပြလာပါတယ
်။ဒါပေမဲ့ဆုနဲ့ဟာသူ့ပါတီတွေကတချို့ကဖိအားပေးတောင်းဆိုပေမဲ့တရုတ်ကိုချင်းချောက်မှုလို့တစိုက်ကတ်သတ်မှတ်တာမျိုးတော့မလုပ်ခဲ့ပါဘူး။ဒါကတရုတ်နဲ့ပတ်သက်ရင်လမ်းကြောင်းတွေဆက်ဖွင့်ထားခြင်းလို့ဆိုပြီးDavid Lawrence ကသုံးသပ်ထားပါတယ
် That China's policy can change.
တရုတ်ရဲ့မူဝါဒကပြောင်းလဲသွားနိုင်ပါတယ်။တရုတ်ကထိုင်ဝမ်ကိုကျူးကျော်မှလားဒီတက်ဖို့အင်အားပြရန်လိုတဲ့လမ်းကြောင်းအတိုင်းဆက်သွားမလားဆိုတာလည်းဘယ်သူမှမသိနိုင်ပါဘူး။ဒါကြောင့် Britain အစိုးရကတရုတ်နဲ့ပတ်သက်ရင်ရွေးချယ်စရာလမ်းတွေဆက်ဖွင့်ထားခြင်းလေလို့ကျွန်တော်ထင်ပါတယ်။ပြီးတော့ကမ္ဘာတဝန်းကစိန်ခေါ်မှုတွေကိုဖြေရှင်းရမှာတရုတ်နိုင်ငံဟာအရေးပါတဲ့နိုင်ငံဖြစ်လာမယ်ဆိုတာကိုလည်း UK အနေနဲ့အသိအမှတ်ပြုခံခြင်းပုံရပါတယ်
။ဗြိတိန်ဟာထပ်တိုးလိုက်တဲ့ကာဝေးရေးအသုံးစရိတ်ထဲကဒေါ်လာ 3.6 ဘီလီယံကိုတော့ UK, American, Australia သုံးနိုင်ငံသဘောတူထားတဲ့ Indo-Pacific ကာဝေးရေးသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ Australia ရေတပ်အတွက် Nuclear စွမ်းအင်သုံးရေငုပ်သင်္ဘောတွေတိစောက်ပေးဖို့သုံးစွဲမှာဖြစ်ပါတယ်။ဒါဟာဒေသတစ်ခုလုံးကိုအနေရရှိတဲ့လမ်းကြောင်းစီတွန့်ပို့လိုက်တာပဲလို့တရုတ်အစိုးရဘက်ကတော့တုံ့ပြန်ထားပါတယ
်။ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့ဗီဒီနိုင်ငံရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ကိုငင်းငင်းအေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီထိုင်းနိုင်ငံရောက်တဲ့မြန်မာရွှေပြောင်းအလို့သမားတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသဟာနိုင်ငံသားခရီးသွားဧည့်သည်အများဆုံးတွားရောက်လည်ပတ်တဲ့နေရာတစ်ခုဖြစ်ပါတယ်။အဲ့ဒီဒေသမှာရာဇဝတ်မှုနဲ့ပြစ်မှုကျူးလွန်တဲ့နိုင်ငံသားတွေထဲမှာမြန်မာရွှေပြောင်းအလို့သမားတချို့လည်းပါဝင်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအကြောင်းမန့်ညိုလွင်ကနေသတင်းပေးပို့ပါတယ်ခင်ဗျာ
နိုင်ငံသားခရီးသွားတွေအများဆုံးတွားရောက်လည်ပတ်လေရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသကိုရာဇဝတ်မှုကင်းမဲ့ဆုံးဖြစ်အောင်အာဏာပိုင်တွေဘက်ကစီစဉ်နေပေမဲ့ဒီနှစ်စာပိုင်းအတွင်းမှာပဲမြန်မာအပါဝင်နိုင်ငံသားတွေရဲ့ပြစ်မှုကျူးလွန်မှုတွေကပိုပြီးများလာတယ်လို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်ထိုင်းနိုင်ငံမှာဖူကက်ကလည်းနိုင်ငံသားလူဦးရေအများဆုံးနေထိုင်တဲ့ဒေသတွေထဲမှာတစ်ခုအပါဝင်ဖြစ်ပါတယ
်နိုင်ငံသားကြတော့အခုနောက်ပိုင်းမှာပြောင်းဝင်လာတာသူတို့ဟိုဒီမကြသေးခင်သူတို့ဟိုဖူကက်ကျွန်တော်မြို့ပေါ်ကနေထုတ်ပြန်တဲ့ဆင်းမှာဆိုသူတို့ရှိမှာပုံမှန်ဝင်တာတပတ်ကိုဆိုလို့ရှိရင်ဟလာတပတ်ကိုမဟုတ်နေ့စဉ်ကသူတို့က 1400ဖြန်းမြနှုန်းပေါ့နော်အဝင်အထွက်ပေါ့နော်အဲ့လိုမျိုးရှိနေလို့ပြောနေဒါအဝင်ကြီးပဲလည်းမဟုတ်ဘူးအဝင်ရောအထွက်ပေါ့ဆိုတော့နိုင်ငံသားကတော့အမှတန်ဟိုဒါတိမ့်နေချီပြီးတော့ရှိတာပဲအဲ့ဒီမျိုးလေအဲတော့ပြောဟိုဘုကကပြောရမယ်ဆိုလို့ချင်းတို့ကတော့အခုဆိုလို့ချင်းရာဇဝမှုနဲ့ပတ်သက်လို့ဘာညာအဲ့လိုမျိုးတို့ကရာဇဝမှုကင်းမဲ့ဇုံကိုလုပ်မယ်ဆိုပြီးတော့တို့ကဥပ္ပီပြီးတော့အဲဘုကကဟိုမြို့ဝန်ကနေလုပ်တယ်ဒါမှလည်းဒီနောက်ပိုင်းမှာအခုရာဇဝမှုနဲ့ပတ်သက်တာတွေအများကြီးအခုမှဟိုတမနေ့ကကျွန်တော်တို့တွေ့ရတဲ့သတင်းမှတွေ့ရတဲ့အတိုင်းဆိုလို့ချင်းအာတော်တော်လေးကိုနိုင်ငံကခီးသွားလည်းများလာတယ်အမှုလည်းများလာတယ်လို့ပြောလို့ရတယ
်ရာဇဝမှုနဲ့တခြားပြစ်မှုကျူးလွန်သူနိုင်ငံသားတွေထဲမှာရုရှားနိုင်ငံသားတွေကအများဆုံးဖြစ်တယ်လို့ဖူကက်မျိုးတော်ဝင်နရုံဝုံချီကပြောဆိုလိုက်တာပါကိုဝဲမှုကြောင့်ဖမ်းမိတဲ့နိုင်ငံသားတွေထဲမှာရုရှားနိုင်ငံသားတွေနဲ့မွန်ဂိုလီးယားနိုင်ငံသားတွေကအများဆုံးဖြစ်တယ်လို့ပြောပါတယ်။ဒီလိုပြစ်မှုအမျိုးမျိုးကျူးလွန်ကြသူတွေထဲမှာရွှေ့ပြောင်းအလို့သမားတွေဖြစ်ကြတဲ့ကမ္ဘောဒီးယားနိုင်ငံသားတချို့နဲ့မြန်မာနိုင်ငံသားတချို့လည်းပါဝင်တယ်လို့ပြောခဲ့တာပါ။မြန်မာပြည်သားတွေကျူးလွန်တဲ့ပြစ်မှုအများစုကမူရင်းစည်းဝါးနဲ့ပတ်သက်နေတဲ့အမှုတွေဖြစ်တယ်လို့ဆိုပါတယ်
။ဒီမှာအခုလောလောဆယ်ကျွန်တော်တို့ကတော့တွေ့ရတာမူရင်းစည်းဝါးပါအဲ့ဒါအများဆုံးပြင်တွေ့ရမွေးစေဝါဆိုတာလေဒါကဟိုပြောမယ်တရားလေလက်နဲ့တခုဖြစ်နေတယ်ဗျာအာနာပိုင်းတွေအနေနဲ့အဲ့လိုမျိုးပြောလို့ရတယ်လက်နဲ့ဆိုတာမှရတို့ကစစ်မယ်ဗျာစစ်တယ်ဆိုလို့ရှိရင်ပစ္စည်းစစ်မယ်ပြီးရင်စီးစစ်မယ်အဲအဲ့လိုပြီးတဲ့ခါကျရင်ဟိုတွေ့ရမတွေ့ဘူးဒီဒီစီးစစ်တဲ့အပြေတို့ဘာတို့ညာတို့ဆိုတာအဲ့ဒါအားလုံးကလည်းတို့လက်ထဲမှာရှိတယ်အဲ့ခါကျတော့မြန်မာနိုင်ငံသားတွေအနေနဲ့ဆိုဥမာရွှေပြောင်းလို့သွားနေတယ်ဘာစကားနားမလည်ဘူးဒီဘလို့ပေါ်မလဲဟိုစစ်တဲ့စေးတဲ့လုပ်ငန်းရှင်တွေပတ်သက်မသိတဲ့အခါကျတော့စွစွရင်စွစွရဲ့အတိုင်းပြီးလက်မှတ်ထိုးဆိုထိုးလိုက်ရတာထိုးလိုက်ရတဲ့အခါပြီးတဲ့အခါကျတော့ဒီလိုအမှုနဲ့စွစွရတာမျိုးခံရတာမျိုးဒါမျိုးလည်းရှိသလိုမြန်မာနိုင်ငံကရွှေပြောင်းလို့သမားကြီးကိုရင်ဟာကကျူးလွန်လို့မိတဲ့အမှုတွေလည်းအများကြီးရှိတယ်အခုနောက်ပိုင်းတော့အဲ့ဒီပြောရရင်တော့ဟိုရေခဲလို့ခေါ်ရရာကြီးနော်အဲ့ဒါတွေကိုရောင်းလဲရောင်းကြတယ်ဗျာအမှန်တမ်းပြောတာရောင်းချနေတယ်နောက်ပြီးတော့အတုံးနဲ့တုံးဆွဲတယ်ပေါ့တုံးဆွဲတာတော့ဖမ်းမိတာရောရောင်းချလို့ဖမ်းမိတာရောအဲ့လိုမျိုးတွေကတော်လေးကိုတွင်းနေတည်းအာရွှေပြောင်းလို့ဆိုတာမှာတွင်းနေရတယ်အရင်တုန်းကတော့ဟိုဘိန်းစာရွက်နဲ့စေးချောက်ပေါ့နော်အထူးသဖြင့်တော့ဘိန်းစာဆိုတာမြန်မာတွေကရွှေပြောင်းလို့ဆိုတာစေးချောက်ကိုတော့မကြိုက်ပါဘူးဘိန်းစာရွက်ကိုကြတော့ကျွန်တော်တို့တော်တော်များတုံးကြတယ်ဆိုတော့အဲ့ဒီတုန်းကဘိန်းစာရဲ့ဒီမွေးစေဝါစင်းထဲမှာပါနေတဲ့ကြောင့်ပေါ့ခဏခဏဒီဘိန်းစာရဲ့နဲ့ပဲကျွန်တော်တို့အဖမ်းခံနေကြဝင်းညစ်ခံနေရအဲ့ဒါများတယ်
နိုင်ငံသားတွေကျူးလွန်တဲ့ပြစ်မှုတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုလိင်ပိုင်းဆိုင်ရာဖျော်ဖြေမှုအတွေ့လူကုန်ကူးရောင်းချတာတွေရှိတယ်လို့လည်းမျိုးတော်ဝန်ကပြောပါတယ်။ဒါပေမဲ့ဒီပြစ်မှုကြီးတွေမှာတော့မြန်မာပြည်သားတွေပါဝင်ပတ်သက်မှုကမရှိသလောက်နည်းပါးတယ်လို့တော့ကိုမင်းဦးကပြောပါတယ်
။မြန်မာတွေအနေနဲ့ကတော့အဲ့လိုမျိုးဒီဥမာဟိုစာပေါ့နော်လူကုန်ကူးကျူးလွန်တွေ့လို့ပေါ့ဥမာအသက်ငယ်တဲ့အဲ့လိုမျိုးဟိုကလေးတွေအဲ့လိုတုံးပြီးတော့နားပြောတဲ့ဟိုအနေခံနေဒါမှမဟုတ်လေယူကန်နေမှာအဲ့လိုမျိုးထားရပါ냐ဆိုတော့အဲ့ဒါတွေကမိတာတွေကများသောအားဖြင့်တော့အာခဲနေရင်ဒါကတော့ပို့ပြီးတော့များတယ်လို့ပြောလို့ရတယ်ဒီအခုမကြသေးခင်ကျန်ခဲ့တဲ့တစ်ခါဆိုလို့ရှိရင်ပူကက်မှာမှုရဲ့ကိစ္စပေါ့နော်အဲ့ဒီမှာအသက်အဲတန်ငယ်က6လောက်မသိပါတဲ့အမျိုးတမျိုးဖြစ်တယ်နောက်ပြီးရင်လည်းတခါကျန်သိမကြသေးခင်ကလည်းအာပတ္တိယမှာဖြစ်တယ်ဒါမျိုးလေနောက်ဟိုအထက်ပိုင်းတွေမှာလည်းဖြစ်တာတွေရှိတယ်အဲ့ဒါတွေကတော့များသောအားဖြင့်ကျွန်တော်တို့မြန်မာပါတဲ့ဟာကမရှိဘူးလားရှိတော့ရှိတယ်မှာနည်းတယ်ပေါ့နော်သို့တော့ကျွန်တော်တို့သတင်းမထွက်တာလည်းဖြစ်ကောင်းဖြစ်နိုင
်ပါစာနယ်ပြမှုတွေကတော့အရင်မူပြီးကားနယ်ဆိုင်ကဲမောင်းနေတာဗီဇာတက်တန်းလွန်နေထိုင်ကြတာတရားမဝင်နီးလန်းတွေနဲ့ထိုင်းနိုင်ငံနဲ့ဝင်လာတာတရားဝင်အလုပ်လုပ်ခွင့်အထောက်အထားမရှိဘဲအလုပ်လုပ်ကိုင်နေကြတာတွေဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်ကျွန်မညညလွယ်မှာ
ထိုင်းနိုင်ငံတွင်ကရာဇဝမှုကျူးလွန်သူတွေထဲမှာမြန်မာရွှေပြောင်းအလို့သမားတွေလည်းပါဝင်နေတဲ့အကြောင်းကိုမန်းညိုညိုလင်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအက်ဒီတာဦးကျော်စံသာနဲ့ဆွေးနွေးကန်ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 62 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကမြန်မာပြည်ရဲ့ကြားသာပရိနေမနက်ခင်းအစီအစဉ်တင်ကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505ကပါထုတ်လွှင့်နေတာဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့ VOA ရဲ့ Facebook YouTube စာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းမှာတော့လူထုနဲ့ကျန်းမာရေးတပတ်တွင်းအားကစားသတင်းစာရာတွေမတိုင်ခင်မှာဦးကျော်စံသာနဲ့ဒီ Editor နဲ့ဆွေးနွေးကန်ဆိုတဲ့အစီအစဉ်ကိုအရင်တင်ဆက်ပါမယ် Ukraine ပြည်ပခပြည်လဲရေးအတွက်လောလောဆယ်ထိရောက်မှုမတွေ့ရသေးတဲ့တရုတ်သမ္မတရဲ့အကြံပြုချက်တွေဟာကမ္ဘာနိုင်ငံရဲ့အခင်းချင်းအပေါ်ရိုက်ခတ်မှုတစုံတရာရှိလာနိုင်ပါသလားအခုတပတ်အက်ဒီတာနဲ့ဆွေးနွေးခွင့်အစီအစဉ်မှာဦးကျော်စံသာကိုမန်းများသစင်အောင်ကဆွေးနွေးမေးမြန်းတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဆရာဦးကျော်စံသာ
မင်္ဂလာပ
ါဒီသမရာရှိချင်းခင်ကဒီမတ်လရဲမှာပဲပေါ့နော်ရုရှားကိုသွားပြီးတော့Ukraine နဲ့ Russia ကြားမှာဂျာဝင်စစ်ဆက်ဖို့ကြိုးပမ်းလာတာကိုတွေ့ရပါတယ်ဆရာ။ဒီတရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်အဓိကအချက်တွေကဘာဖြစ်ပါမလဲ။ဘလောက်ထိထိရောက်မှုရှိနိုင်ပါသလဲဆရာ
။တရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်တွေကအချက်ဆက်နှစ်ချက်ပါတယ်။အဲ့ဒီထဲမှာအဓိကပါတာကတော့ဒါအပြစ်ခတ်ရဆဲဖို့ ceasefire လုပ်ဖို့နောက်ပြီးတော့ငြိမ်းချမ်းရေးစကားပြောဖို့တစ်ဖက်နဲ့တစ်ဖက်နောက်ပြီးတော့ sanction ပေးနေရတယ်ကိုရဆိုင်ပလိုက်ဖို့အဲ့ဒါတွေကအဓိကအပြင်ပါဝင်လို့တွေ့ရပါတယ်။နောက်ပြီးတော့နိုင်ငံတွေရဲ့ sovereignty အဲ့မှာလည်းဗဟိုနိုင်ငံပြောထားဖို့နိုင်ငံတွေရဲ့အချုပ်အခြာအနာကိုလေးစားရမယ်ဆိုတာကိုပြောထားတယ်။ CEA ကလာ Cold War mentality လို့ခေါ်တော့ CEA ကလာရဲ့စိတ်ဓာတ်တွေကိုမထားကြပါနဲ့။တနည်းအားဖြင့်က NATO အဖွဲ့ကြီးကိုပြောတာ NATO က CEA ကလာကလေးအဖွဲ့ကြီးရဲ့စစ်စာချုပ်အဖွဲ့။ဆိုတော့အဲ့ပုံစံမျိုးကိုမထားကြပါနဲ့ဆိုလို့သူကပြောတယ်။နောက်ပြီးတော့အရသာပြစ်မှတ်တွေကိုမတိုက်ပါနဲ့။ဒါအနုမြူပြစ်မှတ်တဲ့နျူကလ িয়ার တာဂက်တွေကိုမပြစ်နိုင်ဘူးဆက်သွင်းပြောပါတယ်သူကဆိုတော့ဒီဟာတွေကိုသူ propose လုပ်တယ်သူကတော့ mediator အနေနဲ့ရဝင်စစ်ဆက်သူအနေနဲ့တရုတ်ကအဆိုပြုတာဖြစ်ပါတယ
်ဒါဆိုရင်ဆရာဒီလိုအနေထားမျိုးမှာတရုတ်ကရုရှားနဲ့ပုံပြီးတော့နီးစပ်လာတယ်လို့ဆိုနိုင်မလားတရုတ်ကရောတစုံတရာအကျိုးမြတ်ကိုမျှော်ကိုးပြီးတော့ဂျာဝင်ပတ်သက်တယ်လို့ရောထင်ပါသလား
တရုတ်နဲ့ရုရှားအစကတည်းကနီးစပ်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားဒီအဆိုပြုချက်ကြောင့်တော့ပုံပြီးတော့နီးစပ်သွားတယ်လို့တော့မဲရူရလူရမတွေ့ကြပါဘူးဒါအမေရိကန်ဘက်ကတော့ဒီဟာကိုပြောတာပေါ့လေတရားအဓိကအဖြစ်သူတို့ထောက်ပြတာကတော့ရုရှားကစိမ့်ပိုက်ထားတဲ့ဟာပြန်ထွက်ပေးဖို့ဆိုတာလုံးဝမပါဘူးဆိုတာကိုပြောတယ်ဆိုတော့ဒီဟာရုရှားဘက်ကိုပြင်ပြောပြောထားတယ်ဆိုတဲ့သဘောမျိုးနဲ့သူကပြောတာတွေ့ရပါတယ်ဆိုတော့အစကတည်းကလည်းပဲတရုတ်ဟာရုရှားကိုလက်နက်ထောက်ပံ့ဖို့ကြံစည်နေတယ်ဆိုပြီးတော့အမေရိကန်ဘက်ကပြောခဲ့တာရှိပါတယ်တရုတ်ကညင်းတယ်
ဒီဂျိုးပန်းချက်ကပေါ့နော်အထူးသဖြင့်ရုရှားနောက်တရုတ်နဲ့အနောက်နိုင်ငံတွေချားမှာဆက်ဆံရေးပေါ်မှာဘယ်လိုမျိုးအကျိုးသက်ရောက်မှုရှိလာနိုင်လဲဆရာ
အနောက်နိုင်ငံတွေနဲ့ရုရှားနဲ့ဆက်ဆံရတော့တော်လေးပြက်နေပေါ့လေအခုကတည်းကဆိုဆက်ပြီးတော့ပြည်လည်မှုမရရင်တော့ဆက်ပြီးတော့ပြက်မယ်ပို့ပြီးတော့တင်းမာလာမယ်ဆိုတဲ့သဘောသာရှိပါတယ်တရုတ်နဲ့ကတော့ပို့ပြီးတော့တင်းမာလာဘဲမရှိပါဘူးတရုတ်ကတော့အဓိကအဖြစ်သူညဉ့်ဉန်းစကားသာပြောတယ်ဆိုပြီးတော့ညဉ့်ဉန်းရေးစစ်ဆက်သူဖြစ်လုံနေတော့သူကတော့ကျန်တဲ့နိုင်ငံတော်သိကန်တော်စားလုံလာမဲ့အခြေအနေမတွေ့ရပါဘူးတရုတ်ကအခုလိုသွားပြလိုက်တော့ရုရှားတည်းအထူးချက်မဟုတ်ဘူးသူ့ကိုလာတွေ့တဲ့အထင်ကြီးကခေါင်းဆောင်တော့ရှိသားပဲဆိုတဲ့ဟာတခုတော့ရသွားမယ်ဆိုတော့တစ်ချိန်တည်းမှာပဲတရုတ်နဲ့ရုရှားလည်းအများရန်ဆင်းလာခဲ့တော့မဟုတ်ဘူးခိုးတော့ကဆိုဗီယက်ခေတ်တုန်းကဆိုရင်ဆိုင်းလို့ဆိုဗီယက်ဆက်ဆံရေးတရုတ်နဲ့ဆိုဗီယက်ဆက်ဆံမပြေလည်ဘူးဆိုဗီယက်ကွန်မြူနစ်ဟာတရုတ်ကွန်မြူနစ်ကိုနိုင်ငံတကာအစီအစဉ်မှာ co-starring role တန်းတူချင်းပြိုင်ခွင့်မပေးဘူးသူရဲ့လက်အောက်ခံသဘောမျိုးထားရဲဆိုတော့တရုတ်ကသိနိုင်ကြည့်ရတဲ့ကိစ္စကိုဆိုတော့သူတို့နိုင်ငံတင်းမြက်ခဲ့ရတာမဟုတ်ပါဘူးအခု CA ခေတ်တော်မှာမှသူတို့ကစစ်မြက်လာတဲ့သဘောရှိတယ် သင်းမြတ်ဖို့နှိစက်လာတယ်ပေါ့လေသူတို့ကဆိုတော့ဒီအတိုင်းပဲဆက်ပြီးတော့ဖြစ်နေမယ်ထင်ပါတယ်ဆိုတော့ပို့ပြီးတော့ဒီကိစ္စကြောင့်ဒီနိဉ္ဉာဉ်ရေးဆွေးစဉ်းစားမှုကြောင့်ပို့ပြီးထူကြတဲ့အပြောင်းလဲတော့လောလောဆယ်ရှိလာမယ်လို့မထင်ပါဘူ
းဒီနိဉ္ဉာဉ်ရေးအစီအစဉ်တော့တရုတ်ကအောင်မြင်လို့ဖော်ဆောင်နိုင်မယ်လို့ရောထင်လားဆရာ
ဒီနိဉ္ဉာဉ်ရေးအစီအစဉ်တော့ယူကရိန်းကိုမဆက်သွယ်ဘူးဆိုတော့ယူကရိန်းနဲ့ရုရှားကိုစဉ်းစားမဲ့လူလေရုရှားကိုသွားပြီးတော့ယူကရိန်းကသူတို့ကိုဆက်သွယ်ခြင်းမရှိဘူးဆိုပြီးတော့ညင်းတယ်ဆိုတော့ကျွန်တော်ကသတင်းတွေမှာတွေ့ရပါတယ်ဆက်သွယ်ခြင်းမရှိပါဘူးဆိုပြီးတော့သူကပြောတယ်ယူကရိန်းကဆိုတော့အဲ့ဒါဟာစဉ်းစားစရာပဲယူကရိန်းကိုလည်းပဲသူတို့ပြောရမှာပေါ့သို့တော်လည်းပဲယူကရိန်းဘက်ကသူရဲ့ညဉ့်ဉေးကျူပတ်မှုကိုလုံးဝပြစ်ပယ်တာတော့မတွေ့ရဘူးဒီစစ်ပွဲတစ်နှစ်မြောက်တဲ့နေ့မှာသမ္မတဇလင်စကီကိုအင်တာဗျူးလုပ်တော့သူရဲ့အင်တာဗျူးမှာသူကဒီစစ်ပွဲအတွက်ဒီရဲ့ကျူမန်းကိုသူတို့ကျူဆိုပါတယ်တဲ့ကောက်နေတဲ့ဒါ့ပေမဲ့စကားရဲ့နောက်ပိုင်းမှာလက်တွေ့ပဲလို့ဖြစ်လာမယ်ဆိုတာစောင့်ကြည့်ရမယ်ပြောတယ်ဆိုပြီးတော့ CBS သတင်းမှာရေးထားပါတယ်သူတို့အင်တာဗျူးမှာပြောတယ်ဆိုပြီးတော့ဆိုတော့ဒါကိုကြည့်မယ်ဆိုရင်တော့တရုတ်ရဲ့ကျူပတ်မှုကိုသိပယ်ချတာတော့မတွေ့ဘူးဒါပေမဲ့တရုတ်ကဘာကြောင့်မချင်းကက်ကက်လေးသလဲဆိုတာတော့ကျွန်တော်လည်းမစဉ်းစားမိဘူးအဲ့ဒါကတော
့ American နဲ့တခြားအနောက်နိုင်ငံတွေကရောသူတို့ဘက်ကရောဒီ season ကိုထောက်ခံမလားဆရာသူတို့ကအခုနေမှာဟို Ukraine ဘက်ကနေပြီးတော့ဟိုအလုံးကြီးနဲ့ပံ့ပိုးပေးနေတယ်ထောက်ပံ့ပေးနေတယ်ဆိုတော့လေနောက်တစ်ခါဒီအရှိတောင်အာရှနိုင်ငံတွေကရောဘယ်လိုသဘောထားရှိနိုင်လဲဆရာ
ရုရှားသမ္မတကပြောတယ်သမ္မတတေဥသမနာရှိခြင်းချင်းကိုခင်ဗျားပြတဲ့ကြံစီကသိကောင်းတယ်ကျွန်တော်လက်ခံပါတယ်တဲ့ဒါပေမဲ့ဒီအစီအစဉ်ကိုအနောက်နိုင်ငံတွေနဲ့ယူကရိန်းတို့လက်မခံဘူးတဲ့သူတို့ဘက်ကအစီအစဉ်မဖြစ်ဘူးလို့ပြောလိုက်တယ်ဆိုတော့ဒါအထူးကသဘောထားသူပြောတာပေါ့လေဆိုတော့မှန်လဲမှန်တယ်အနောက်နိုင်ငံတွေအစကလေးကတိုက်သွားပြီးဆူပြူတဲ့အချက်ထွက်လာပြီးဆိုတော့ဒီအမေရိကန်နိုင်ငံကြီးဝန်ကြီးကသူတို့စံပြားရှိတယ်သူတို့ကစောစောကပြောခဲ့ဆိုပဲလက်နဲ့ထောက်ပတ်နေတဲ့ဘာညာဆိုရသူတို့သိတံပြားရှိတာမယူသာဘူးဒီစီစပြီးတော့သူတို့ကတွက်ထားတာဖြစ်တယ်ဆိုတော့ယူကရိန်းကလည်းပဲစောစောပြောခဲ့ဆိုပဲသူတို့ကတောင်းနေတာမဲ့အပြော့သာရှိသေးတယ်လက်တွေ့ဘယ်လိုဖြစ်လာမလဲဆိုတော့ကြည့်ရအောင်မယ်ဘာညာပြောတယ်ဆိုတော့လိုက်လိုက်လဲလဲထောက်ခံမှုရတယ်လို့တော့မတွေ့ရသေးပါဘူးဒါပေမဲ့အစ်တောင်အာရှ yes အစ်တောင်အာရှနိုင်ငံတွေနဲ့ပတ်သက်ပြီးတော့ပြောရင်တော့တရုတ်CGTV ကမ္ဘာမီဒီယာမှာinterview လုပ်တယ် well affair ကပိုင်ရေးရတဲ့ပတ်သက်ပြီးတော့အဲ့ဒီထဲမှာစင်ကာပူနိုင်ငံသားရေးဝန်ကြီး George Yu သူကလည်းကြော်ကြတဲ့နိုင်ငံသားရေးဝန်ကြီးတယောက်ပါပဲစင်ကာပူနိုင်ငံရေးသမားကြီးတယောက်ပဲသူကပြောတယ်သူကထောက်ခံတယ်ဒီဟာကိုကျူးဆိုတယ်တဲ့ဒီအစီအစဉ်ဟာသူရဲ့အဆိုပြုချက်တွေလောလောဆယ်မဖြစ်နိုင်တော့မှနောက်တစ်နှစ်နှစ်နှစ်စသဖြင့်ဖြစ်လာတဲ့အခါမှာတဲ့ဒီအစီအစဉ်ဖြစ်လာမဲ့သဘောရှိတယ်တဲ့ဒီဟာကိုဒီသူရဲ့အကြံပြုချက်တွေကိုအခြေခံမှာပဲအခြေခံနေတယ်ဆိုတော့သူကပြောပါတယ်အထူးခြားအနာတွေကိုလေးစားကြဖို့ပြည်သူတွေကိုမထိပါဘူးစသဖြင့်ပေါ့လေစကားပြောကြဖို့ဆိုတာကဘယ်နေရာမှမဆိုအကျုံးမဲ့ကိစ္စဖြစ်တယ်ဆိုရသူကတော့ထောက်ခံကြည့်ဆိုတဲ့သဘောပြောတယ်ဆိုတော့လောလောဆယ်မှာတော့မဖြစ်နိုင်သေးဘူးပေါ့လေနောက်အချို့တော့တခါပညာရှင်တယောက်ကယ်လီဖိုးနီးယား University က China ရာကျွန်းကြီးနဲ့ပမခါတယောက်ကရေးတာရှိတယ်သူကတော့ဘယ်လိုဆိုပြလဲဆိုတော့အရှေ့တောင်အရှနိုင်ငံတွေအထူးသဖြင့်အာဆီယံကအဆိုပြုတင်တယ်တဲ့ဘာကြောင့်လဲဆိုတော့အာဆီယံဟာတဖက်နဲ့မှမနှိစပ်ဘူးတရုတ်ကိုဆိုလို့ရှိရင်ရုရှားနဲ့နှိစပ်တဲ့ဆွေအမြင်ရှိရယ်အာဆီယံဘယ်ဘက်မှမပါဘူးတဲ့တနိုင်ငံနဲ့မဟုတ်ဘူးအဖွဲ့အစည်းအနေနဲ့သူကအဆိုပြုမယ်ဆိုရင်အဆိုပြုမယ်ဆိုရင်ဖြစ်နိုင်တယ်ဆိုပြီးတော့သူကအကြံပေးတာလည်းတွေ့ဒါလည်းပဲစဉ်းစားကြည့်ရပါပဲအဲ့ပညာရှင်တယောက်ရေးထားတာတွေ့လို့ကျွန်တော်အဲ့ဒါဖတ်ပြီးလို့ပြောတော့ပါအ
ဲ့ဒီမှာတစ်ခုတွေးမိတာလေဆရာဒီရုရှားနဲ့ယူကရိန်းကြားပဋိပက္ခနဲ့မြန်မာနိုင်ငံအခြေအနေနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်တော့ပုံစံကတော့မတူဘူးပေါ့ဘာလို့ပုံစံမျိုးမျိုးနဲ့ကွဲပြားရရှိပါတယ်ဒါပေမဲ့လေတရုတ်ရဲ့ချင်းကပ်ပုံကြတော့တူတာလေးတွေတချို့ရှိတာကိုတွေ့ရစရာဥပမာပြောမယ်ဆိုရင်ရုရှားကယူကရိန်းကိုကျူးကျော်ရဲ့စစ်ကိုတရုတ်ကနေပြီးတော့ဟိုတစုံတရာဝေဖန်တာမတွေ့ရဘူးနောက်မြန်မာနိုင်ငံမှာအနာသိမ့်တဲ့ကိစ္စကိုကြတော့လေဒီတရုတ်ကဝေဖန်မှုတွန့်ဆုတ်နေအောင်တွေ့ရရစရာအဲ့တော့ဒီမြန်မာနိုင်ငံရေးပဋိပက္ခတွေမှာရောတရုတ်ကနေပြီးတော့ဒီလိုငြင်းငြင်းရေးအစီအစဉ်တစ်ခုနဲ့ဖြည့်ရှင်းမှုအတွေ့ဂျားဝင်လာတာမျိုးညှို့လင်းနိုင်လားဆရာ
တကယ်စေတနာကောင်းတဲ့ငြင်းငြင်းရေးရရှိခြင်းလို့ဝင်လာရဆိုတော့ကြိုးဆူရမယ့်ကိစ္စပါအခုလောလောဆယ်မှာလည်းပဲကျွန်တော်အမြင်လို့ပြောရင်တော့နှစ်ဖက်လုံးနဲ့ဆက်ဆံနေရတော့တရုတ်ပဲရှိတယ်လို့ပြောမှာပါတရုတ်ဟာစစ်ကောင်စီနဲ့လည်းပဲသူကဆက်ဆံမှုရှိတယ်တချိန်ထဲမှာအဲဒီတိုင်းရင်းသားအင်အားစုတွေတချို့နဲ့လည်းဆက်ဆံမှုရှိတယ်။အ NUG ဘက်ကိုမေးတော့ကျွန်တော်တိုက်ရိုက်တော့မဟုတ်ဘူးဒါပေမဲ့တချို့သစင်သူတို့ ਨੇ နှိစက်တဲ့အဆိုင်ငါပြော NUG ဘက်ကလည်းဒီကိုချင်းကပ်ဖို့ကြိုးစားပါတယ်ချင်းကပ်တာတွေစီးတယ်လို့ပြောတယ်ဆိုတော့ဖြစ်ပါစီလို့တော့ဆူတောင်းရမှာပဲတကယ်လို့အဲ့ဒါဖြစ်ခဲ့ရင်ပေါ့လေအဲ့တခုစီရကတော့အခု NUG ကအမေရိကန်ဝါရှင်တန် DC မှာသူတို့ရုံးနေပါလေဖွင့်လိုက်တယ်နိုင်ငံသားဝင်ကြီးဒေါ်စင်မအောင်နဲ့ဒီဘက်ကလူကြီးနဲ့တွေ့ကြရတယ်ဆိုတော့တရုတ်ကများစိတ်NUG ဟာအမေရိကန်ဘက်ကိုပါသွားမှာကိုများဆိုရင်မှာတော့သိကြပဲသူကအဲ့ဒါကြောင့်လည်းပဲအဲ့လိုတွေးပြီးမရှိမနှောက်မှာပဲသူတို့လည်းပဲ EAO သူထုံးနဲ့ခေါ်ပြီးတော့တွေးတာတွေရှိတယ်ပေါ့လေဆိုတော့လူရတွေ့ကြတယ်ဟာဒီဟာဟိုလူကိုပြန်ထိတ်နိုင်တဲ့တူတယ်ဆိုတော့ NUG ကလည်းတစ်ဖက်သက်ပါမှာမဟုတ်ပါဘူးသူလည်းပဲညီညာရေးလူချင်းတော့နှစ်ဖက်လုံးနဲ့အဆင်ပြေစေချင်မှာပဲဆိုတော့တရုတ်ကသာတကယ်တရားကိုကြားဝင်ဆောင်ရွက်မယ်ဆိုရင်တော့တန်ခွဲစရာမရှိဘူးလို့ပဲထင်ပါတယ်
အဲ့ဆရာဒီမှာလေဟို there is no good war or bad peace ဆိုတဲ့စကားလေးရှိပါတယ်ဟိုကောင်းတဲ့စစ်ပွဲကမရှိပါဘူးဒါပေမဲ့ငြင်းငယ်ရေးတိုင်းကတော့ဒါကောင်းတယ်လို့လက်ခံရပါတယ်ဆရာ
မှန်ပါတယ်အဲ့
တော့အခုလိုတရုတ်ရဲ့ဂျိုးပန်းမှုကကမ္ဘာရဲ့တခြားဒေသတွေမှာပဋိပက္ခဖြေရှင်းရေးအတွက်ဒီဂျိုးပန်းမှုတွေရဲ့အနာဂတ်ကိုဘယ်လိုပုံဖော်ပြနိုင်မယ်လို့ထင်ပါလဲဆရာ
ဒီကောင်နဲ့မိကောမှာပဲလက်တွေ့ပြထားပြီလို့ပြောမှာပဲဒီမတိုင်ခင်လာပိုင်းလောက်ကပဲတရုတ်ဟာလူတိုင်းဖြစ်နိုင်မယ်လို့မထင်တဲ့ဆာအုဒီအရေဗျာနဲ့အီရန်ကိုစစ်ဆက်ပြေးခဲ့ပါတယ်။အောင်မြင်သွားတယ်။ရုပ်တရက်ထွက်လာတာအဲ့ဒါကိုနိုင်ငံသားသတင်းလောကနိုင်ငံသားဆိုအနောက်နိုင်ငံသတင်းစာတွေကအဲ့ဒါကို diplomatic coup လို့ပြောတယ်။ရုပ်တရက်တန်တမာကြီးအဖြစ်သူဝင်ပြီးတော့ဆွဲလိုက်ကြပါတယ်။မှန်တယ်သူတို့လိုက်တာအောင်မြင်သွားတယ်။ဆိုတော့အမေရိကန်တို့မှဒီကိစ္စမှာဘယ်သူပဲလှုပ်လှုပ်တဲ့ငါတို့ကြိုးဆိုပါတယ်တဲ့ကောင်းတယ်ဆိုပြီးတော့ပြောတယ်ဆိုတော့တေဟာအဲ့ဒီအချိန်လေးပဲပါလိမ့်မယ်အခုယူကရိန်းကိစ္စမှာလည်းသူပြောမယ်ဆိုပြီးတော့ဇက်တိုက်သူလုပ်မယ်ဆိုပြီးတော့ကြိုးပမ်းတာလည်းဖြစ်ပါလိမ့်မယ်ဆိုတော့တောင်းတဲ့ကိစ္စပါနောက်တစ်ခုဒီစစ်ပွဲမှာတရုတ်ဝင်လုပ်တာနဲ့ပတ်သက်ပြီးနောက်ပညာရှင်တယောက်ကလည်းသုံးသက်တယ်အာဒီစစ်ပွဲမှာရုရှားတာရှင်မခံနိုင်ဘူးတဲ့အမေရိကန်နဲ့နောက်နိုင်ငံတွေကဘူအော်ပြောဇက်တိုက်ပြည်နိုင်ရုရှားတိုင်းတရှိခံနိုင်မှာမဟုတ်ဘူးဆိုတော့ရုရှားသားအင်အားကျဆင်းသွားရင်အမေရိကန်တနိုင်ငံတွေကကမ္ဘာကြီးကိုကြီးစိုးသလိုဖြစ်သွားမယ်ယူနီပိုလာဖြစ်သွားမယ်စိတ်ပြီးပေါ်လွင်သွားမယ်အဲ့လိုဖြစ်ရင်သူကမကြိုက်ဘူးတေတူကဆိုသူကလည်းပဲဒီကိစ္စကိုလည်းရုရှားလည်းပဲမဆုံခင်မှာပြည်ပြည်လည်းလည်းဖြစ်စေချင်တဲ့စီနာလည်းပါလိမ့်မယ်နောက်တစ်ခါရုရှားနဲ့တရုတ်နိုင်ငံကြားအူစပက်ကစ္စန်တို့ကာဇီစန်တို့တာဂျီကစ္စန်တို့စသဖြင့်နိုင်ငံတွေရှိရဲ့အရင်ဆိုဗီယက်ပြည်ထောင်စုထဲမှာပါခဲ့တဲ့နိုင်ငံတွေနောက်အဲ့ဒီနိုင်ငံတွေဟာလည်းပဲရုရှားသာကြဆုံးသွားရင်ပါဝါဗက်ကျူးဖြစ်နေမယ်။အင်းအားဟာဝဲကြီးဖြစ်နေမယ်နိုင်ငံရေးအဖြစ်။ဆိုအဲ့ဒီနေရာကိုတခြားနိုင်ငံရေးနိုင်ငံနောက်နိုင်ငံကြီးကိုဝင်လာတဲ့အခါမှာတရုတ်ကခေါင်းခဲစရာပြဿနာဖြစ်မယ်။အဲ့လိုလည်းမဖြစ်ရှင်ဘူးတဲ့တူတယ်ရောချာ။အဲ့ဒါကြောင့်အဲ့ပညာရှင်ပမာခရေးတယ်။အဲ့ဒါကြောင့်လည်းပဲတရုတ်ကတကိစ္စကိုညဉ့်ညံ့ရေးလူချင်တာဖြစ်မယ်ဆိုတော့သုံးသပ်ပါတယ်။ဘာပဲပြောပြောလက်ရှင်ပြောသလိုပဲစစ်ဆိုတာမကောင်းဘူးညဉ့်ညံ့ရတာကောင်းတယ်ဆိုတော့ဒီကလှုပ်ရင်လှုပ်လို့ဘယ်သူကပဲလှုပ်လို့ညဉ့်ညံ့ရလာရင်တော့ကျူဆွေးရမှာပဲဖြစ်ပါတယ်
။အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ရပါခင်ဗျာ
။အဲဒီသာဦးကျော်ဇန်နာနဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုအလဲကြတာကတော့လူလူနဲ့ကျမ်းမာရေးပဲဖြစ်ပါတယ်။စိတ်ဖိစီးစရာတွေများပြီးခက်ခဲကြမ်းတမ်းလှတဲ့ပတ်ဝန်းကျင်အခြေအနေမှာလူတိုင်းလူလူစိတ်တက်ကြက်တက်ကြပါတယ်စိတ်ကြယောဂါဆူဆူဝါဝါဖြစ်လာရင်တော့စိတ်ပူစရာကုတတိထားကုစရာတွေဖြစ်လာပါတယ်ဒါကြောင့်စိတ်ကြဝေဒနာခံစားရရင်ဘယ်လိုနီးလမ်းမှန်နဲ့ကုသရမှာပါလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြထားပါတယ်ခင်ဗျာ
စိတ်ကြယောဂခံစားနေရတဲ့သူတွေဟာတနေ့တခြားများပြားလာနေတာပါမန်ကန်တဲ့နီးလမ်းမဟုတ်ဘဲမာယွန်းတဲ့နီးလမ်းနေနဲ့စိတ်ကြဝိညာဉ်ကိုကုစားနေကြတာကိုလည်းတွေ့မြင်နေရပါတယ်စိတ်ကြယောဂခံစားနေရတဲ့သူတွေဟာမန်ကန်တဲ့ကုသမှုနီးလမ်းတွေကိုရရှိဖို့လိုပြီးပတ်ဝန်းကျင်မှာရှိတဲ့သူတွေရဲ့ဖေးမမှုကလည်းဆေးဝါးတွေနီးတူအရေးပါတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အဲ့တော့ဒီစိတ်ကြယောဂမှာအရေးပါဆုံးကဒီဆရာဝန်တွေနဲ့ဆေးဝါးကုသမှုနဲ့နီးတူအရေးကြီးတာကတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့သူတွေရဲ့ဖိမမှုအရေးကြီးပါပဲပေါ့နော်ဒါကြောင့်မလို့ဆရာတို့ကစိတ်ကြယောဂဝေဒနာတဲ့တယောက်ကိုကုသမယ်ဆိုရင်ဆရာဝန်တယောက်ကဒီစိတ်ကြသက်သာတဲ့ဆေးဝါးတွေအပြင်ဆောင်ရွက်ရမယ့်နည်းရှိပါတယ်ပေါ့နံပါတ်1ကတော့ဒီ cognitive behavior therapy လို့ခေါ်တာပေါ့နော်သူ့ရဲ့စိတ်ပိုင်းဆိုင်ရာတိုးတက်အောင်ဒီစိတ်ပိုင်းဆိုင်ရာအကြံဉာဏ် ပေးမှုတွေလိုအပ်တယ်နောက်တစ်ခါ exercise and rehabilitation နော်ကိုယ်လည်းလှူရှားမှုပြုလုပ်မယ်ကိုယ့်ရဲ့ပတ်ဝန်းကျင်ကနေသူ့ဖေးမကူညီစောင့်ရှောက်ပေးမယ်နော်သူ့ကိုနှစ်သိမ့်ပေးတယ်ဒီနည်းအားဖြင့်ဆေးနဲ့ခုနနှစ်သိမ့်ဆွေးနွေးတာလေးနဲ့ပူးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့စိတ်ကြရောဂါဝေဒနာတက်တာတယ်သူ့ရဲ့နောက်ဆက်တွဲပြဿနာတွေကိုရှင်းချနိုင်မယ်မိမိကိုယ်ကိုတတ်သိခြင်းတွေကိုရှင်းချအောင်လုပ်ပေးနိုင်မှာဖြစ်ပါတယ
်စိတ်ကြဝေဒနာခံစားနေရတဲ့သူတွေအတွက်လူနာနဲ့ကန့်ညီတဲ့တင့်တော်တဲ့ဆေးဝါးကုသမှုနည်းလမ်းတွေအများကြီးရှိနေတာပါအရေးကြီးဆုံးကတော့စိတ်ကြဝေနာခံစားနေရတာကိုသိရှိသတိပြုမိဖို့ဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်အရေးကြီးတာကဒီစိတ်ကြဝေနာခံစားနေမှသိရှိဖို့ပဲအဓိကအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုရင်သူနဲ့တင့်တော်တဲ့ဆေးဝါးအုပ်စုတွေအများကြီးရှိပါတယ်ဆရာဝန်တွေနဲ့ကတော့လူနာနဲ့ကန့်ညီတဲ့ဆေးဝါးအုပ်စုကိုရွေးချယ်ပြီးကုသပေးခြင်းအဖြစ်ပဲဒီနှစ်ပတ်ကနေလေးပတ်အတွင်းပြန်မြန်မဲ့တတပြောက်ခင်းနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဒီစေဝါကုသမှုထက်စားလို့ရှိရင်ဒီလူတန်တယောက်ကစိတ်ချဝေဒနာခံစားနေသလားဆိုတာကိုသိရှိဖို့အတွက်ပိုအရေးကြီးပါတယ်သူနဲ့အသင့်တော်တဲ့ဒီစေဝါအပြင်ကိုသူ့ရဲ့နိစ္စရာမှာရှိတဲ့အကူအညီစောင့်ရှောက်ပေးမဲ့သူတွေကိုလည်းပညာပေးပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့အတွက်ကိုပြောကြားပေးဖို့လိုအပ်နိုင်ပါတယ
်ခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေနဲ့ရင်ဆိုင်ရတာချင်းတူပေမဲ့လူတူဦးချင်းစီရဲ့စိတ်ပိုင်းဆိုင်ရာအခြေအနေနဲ့ရုပ်ပိုင်းဆိုင်ရာအခြေအနေတွေဟာကွဲပြားခြားနားမှုရှိနေတာပါမိမိရဲ့စိတ်တက်ကြန့်ခိုင်မှုအခြေအတွေးကိုတိုးတက်ကောင်းမွန်နေအောင်လက်လန်းမိသည်များနီးလန်းနေတဲ့ကြိုးစားအားထုတ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါရစေ
။အဓိကကတော့ဆရာတို့ဒီစိတ်ကြဝေဒနာဆိုတာစိတ်နဲ့ပတ်သက်တာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်တက်ကြန့်ခိုင်နေတဲ့သူတွေမှာဖြစ်ပွားမှုနည်းတယ်ပေါ့နော်။ဒါဆိုလို့ရှိရင်စိတ်တက်ကြန့်ခိုင်မှုကဘယ်အစားလဲဆိုတော့ငယ်စဉ်ကလေးဘဝတွေကမိမိရဲ့မိသားစုပတ်ဝန်းကျင်နဲ့ဆက်ဆံတာကိုယ့်ရဲ့မိသားစုဆွေမျိုးသင်းပေါင်းသင်းတွေရဲ့ဒီစိတ်ပိုင်းဆိုင်ရာခံယူချက်နော်နောက်ကမိမိရဲ့စိတ်ကြံ့ခိုင်မှုရှိအောင်လေးလာသင်ယူမှုနော်ဒီပေါ်မှာမူတည်ပြီးစိတ်ထက်ကြံ့ခိုင်မှုရှိလာမယ်ဆိုလို့ရှိရင်ဒီပဝင်းညင်အခက်အခဲတွေပဲဖြစ်ဖြစ်နာတာရှိယောဂတွေကြောင့်ပဲဖြစ်ဖြစ်ကိုယ်ထိခိုက်လိုက်နိုင်တဲ့စိတ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုသွားခံယူဖြေရှင်းနိုင်မှာပဲဖြစ်ပါတယ်အဲ့တော့ဒီမဖြေရှင်းနိုင်တဲ့သူတွေမှာနောက်ဆက်တွဲနော်စိတ်ပူရင်တက်ကများခြင်းစိတ်ဓာတ်ကြခြင်းတွေကိုခံစားသွားဖို့ရှိတယ်ပေါ့နော်ဒါကြောင့်မလို့တမန်လူတယောက်အနေနဲ့ကိုယ့်ရဲ့စိတ်ဓာတ်တန်ခံအောင်ဆောင်ရွက်ထားဖို့လိုလို့တစ်ဖက်ကလည်း healthy lifestyle လို့ခေါ်တဲ့ကိုယ့်ရဲ့ဉာဏ်မှန်နဲ့ညီညွတ်တဲ့လူမျိုးမှုပုံစံနေထိုင်စားသောက်ထားမယ်ဆိုရင်အကယ်၍စိတ်ဓာတ်ကြစရာတွေပေါ်ပေါက်လာရင်တော့ခံနေရှိပြီးတော့ကာကွယ်နိုင်မှာဖြစ်ပါတယ
်ခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေမှာနာတာရှိယောဂဝိနာခံစားနေရတဲ့သူတွေဟာကျန်းမာနေတဲ့သူတွေထက်စိတ်ကြဝိနာခံစားရဖို့ရာဂိုင်းနှုန်းပိုပြီးများနေတာပါကြုံနေရတဲ့အခက်အခဲတွေကိုမျိုးသိမ့်မထားပဲအကူအညီပေးနိုင်တဲ့သူတွေနဲ့ဖွင့်ဟဆွေးနွေးတိုင်ပင်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုတိုက်တွန်းအကြံပေးပါရစေ။
အဲ့တော့အခုဆရာတို့တိုင်းပြည်မှာနာတာရှိဝေဒနာတွေအထူးသဖြင့်သွေးရိုးစီးချိုလူနာတွေညပြလာတဲ့အခါမှာရောနောက်တကပတ်ဝန်းကျင်အခြေအနေကြောင့်လည်းဖြစ်ဖြစ်စိတ်ကြဝေဒနာခံစားရတဲ့သူတွေများလာပါတယ်။ဘာဖြစ်လို့အဆင်ပြေပြေသူ့ရှိတဲ့အတွက်ကြောင့်ပေါ့နော်။ဒါတွေကိုခံယူနိုင်ဖို့ရဖြည့်ရှင်းနိုင်ဖို့ရအတူတူစူးစမ်းဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ့်ရဲ့မိမိစိတ်နဲ့မဖြည့်ရှင်းနိုင်ဘူးဆိုရင်ကိုယ့်ရဲ့ကျွမ်းကျင်နဲ့ကိုယ့်ရဲ့မိသားစုအကြီးအကဲပဲဖြစ်ဖြစ်ဆရာဝန်နဲ့ပဲဖြစ်ဖြစ်တိုင်ပင်ပြီးတော့ဒီလက္ခဏာတွေကိုပျောက်ကင်းအောင်ဟိုစိုက်ကိုသီရပီလို့ခေါ်တယ်နှစ်သိမ့်ဆွေးနွေးမှုခံယူနိုင်တဲ့နည်းတူလိုအပ်ရင်လည်းဆေးဝါးတွေပေးပြီးကုသနိုင်တဲ့အတွက်ကြောင့်မလို့မိမိရဲ့ခံစားချက်မှာရှိနေတဲ့ဟာတွေကိုမျိုးသိမ့်မထားပဲနဲ့နော်ဟိုအကူအညီပေးနိုင်တဲ့သူကိုဖွင့်ဟဖို့ဒီအရေးကြီးဆုံးဖြစ်ပါတယ်လို့ဆရာအနေနဲ့တော့ပြောချင်ပါတယ
်စိတ်ကြဝေနာခံစားနေရတာကိုမှန်ကန်တဲ့နည်းလမ်းတွေနဲ့ကုသပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သက်သွား
ဒေါက်တာသန်းစောတင်ဆက်တဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်မှာစိတ်ကြဝေဒနာနဲ့ပတ်သက်ပြီးတော့ဘယ်လိုကုသမလဲဆိုတဲ့အကြောင်းလေးကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနာဒိုကတော့နိုင်ငံတကာပွဲတွေမှာစံချိန်တွေတစ်ခုပြီးတစ်ခုထပ်တင်လိုက်ပါတယ်တော်တင်ဟမ်တိုက်စစ်မှုဟယ်ရီကိန်းကတော့အင်္ဂလန်အသင်းရဲ့စံချိန်တွေကိုချိုးလိုက်ပါတယ်ဘိုင်ယန်မြူနစ်ကဘာကြောင့်နီးပြားသည့်လဲလိုက်တာပါလဲဒီလိုတပတ်တွင်းသတင်းတွေကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ FIFA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတော့မှာတော့ Euro 2024ဥရောပဖလားခြေစစ်ပွဲတွေအပါအဝင်နိုင်ငံတကာဘောလုံးပွဲတွေကိုကစားခဲ့ကြပြီးတော့ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနယ်ဒိုကတော့နိုင်ငံတကာဘောလုံးပွဲတွေမှာစံချိန်တွေထပ်တင်လိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကကစားခဲ့တဲ့ပေါ်တူဂီနဲ့ Leicester ပေါ်တူဂီနဲ့ Luxembourg တို့ကစားခဲ့တဲ့ Euro 2024ဥရောပဖလားခြေစစ်ပွဲတွေမှာရိုနယ်ဒိုဟာပေါ်တူဂီအသင်းအတွက်198ပွဲနဲ့198ပွဲမြောက်တွေကိုက စားပြီးတော့အမျိုးသားတွေထဲမှာနိုင်ငံကာပွဲအများဆုံးကစားသူဖြစ်တဲ့စံချိန်တင်လိုက်နိုင်ပါတယ်။စံချိန်သစ်တွေနဲ့ပတ်သက်ပြီးတော့ဒီပွဲမတိုင်ခင်ရော်နယ်ဒိုပြောတာကတော့
Record, acho que o recorde é sempre coisas positivas, é a minha motivação. Como vocês sabem, eu gosto de bater recordes.
Sanyi ni sura ga ro amyeran kaung ne ha ba. Pyu tabo saung ne ya ri phit pi. Da ga be, chnaw ko sait tet tet jwa aw lu pe de ya ri ba. Khmyar lo le ti de tai mai le, chnaw ga sanyi ni chho ya da ko tabo cha pi lo. Chnaw chho ra de sanyi ni ya a nya yi ba. Lee Chin Stein ne pwe ga ro naw tha sanyi ni tuku phit ba de.အဲ့တော့ကြည့်ရင်ကျွန်တော်ကသမိုင်းတစ်လျှောက်နိုင်ငံတကာအပွဲအများဆုံးကစားတဲ့သူဖြစ်လာမှာပါအဲ့ဒီအတွက်လည်းကျွန်တော်အယံဂုဏ်ယူပါတယ်လို့ဝန်ခံပါတယ်ပြီးတော့ဗျာဒီနိုင်ငံတကာပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့အတွက်လည်းဂုဏ်ယူမိပါတယ်နောက်ထပ်လည်းကျွန်တော်ပွဲတွေအများကြီးဆက်ပြီးတော့ကစားသွားဖို့ရှိပါတယ
်ဒီမတိုင်ခင်ကတော့ကူဝိတ်ကဘာဒာအယ်မူထာဝါက196ပွဲနဲ့နိုင်ငံတကာပွဲအများဆုံးကစားထားသူဖြစ်စံချိန်တင်ထားတာပါရော်နယ်ဒိုဟာနိုင်ငံကပွဲအများဆုံးကစားသူအဖြစ်စံချိန်တင်လိုက်တာတွေမဟုတ်ဘဲနိုင်ငံကပွဲတွေမှာလည်းဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တွေထပ်ပြီးတော့တင်လိုက်ပါတယ်ရော်နယ်ဒိုဟာလီချက်စတိုင်းနဲ့ပွဲမှာ၂ဂိုးသွင်းပြီးတော့ပေါ်တူဂီအတွက်ဂိုး120ပြည့်ခဲ့သလိုလူဇမ်ဘတ်နဲ့ပွဲမှာလည်းနောက်ထပ်၂ဂိုးထပ်သွင်းပြီးတော့ပေါ်တူဂီအတွက်122ဂိုးမြောက်ကိုသွင်းပြီးတော့နိုင်ငံကပွဲတွေမှာဂိုးအများဆုံးသွင်းတဲ့စံချိန်တစ်တွေကိုထပ်တင်ခဲ့ပါတယ်ဒီမတိုင်ခင်ကတော့အီရန်တိုက်စစ်မှုအာလီဒါယီကတရကူကူနဲ့အများဆုံးစံချိန်တင်ထားတာဖြစ်ပြီးတော့ဒီစံချိန်ကိုတော့ရော်နယ်ဒိုက2021ခုနှစ်မှာကလေးကချိုးနိုင်ခဲ့တာဖြစ်ပါတယ်။မတန်းနေရတော့ရော်နယ်ဒိုဟာပေါ်တူဂီအတွက်ကစားခဲ့တာနှစ်ပေါင်း20ရှိသွားပြီဖြစ်ပြီးတော့အဲ့ဒီလိုလွန်ခဲ့တဲ့နှစ်20လုံးလုံးမှာနှစ်တိုင်းဂိုးတွေသွင်းပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ရော်နယ်ဒိုကအခုလိုမျိုးစံချိန်တွေထပ်တင်ခဲ့သလိုပဲတော့တန်ဟမ်နဲ့အင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းကလည်းအင်္ဂလန်အတွက်ဂိုးရအများဆုံးသွင်းတဲ့သူဖြစ်စံချိန်တင်လိုက်နိုင်ပါတယ်။ဟယ်ရီကိန်းဟာပြီးခဲ့တဲ့ချာသာပရီနေကကစားခဲ့တဲ့အီတလီနဲ့ယူရို2024ချေစစ်ပွဲမှာပယ်နယ်တီတစ်ဂိုးသွင်းပြီးတော့အင်္ဂလန်အတွက်54ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ
်။ I mean breaking the goal scoring record of course would have been a proud moment no matter the circumstance but for sure it feels that little bit sweeter when you win
and ဘယ်လိုချင်းနေမျိုးပါမစို့ဂိုးသွင်းစံချိန်ချိုးနိုင်လိုက်တာကတော့ဂိုးယူစရာကောင်းပါလေ။ဒါပေမဲ့ပွဲနိုင်တဲ့အချိန်ဆိုတော့ပိုကောင်းတာတော့သိကြပါလေသူသဖြင့်အီတလီအသင်းကိုသူတို့မြေမှာနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်နဲ့ရလိုက်တာဖြစ်တဲ့အတွက်ပွဲကလည်းပွဲချက်ဆိုတော့တကယ်ကိုကောင်းပါလေ
ဒီမတိုင်ခင်ကတော့မန်ယူတိုက်စစ်မှုဟောင်းဝေးရူနီက53ဂိုးနဲ့အများဆုံးသွင်းထားတာပါဒီပွဲမှာတော့အင်္ဂလန်ကအီတလီကို2ဂိုးတကိုးနဲ့နိုင်ပြီးဒါဟာ1962ခုနှစ်နောက်ပိုင်းအင်္ဂလန်အသင်းဟာအီတလီမြေမှာပထမဆုံးအချိန်ပြန်အနိုင်ရတာလည်းဖြစ်ပါတယ်ဒါပြင် Harry Kane ဟာ Wembley မှာတနင်္ဂနွေနေ့ကယူကရိန်းကို2ဂိုးကိုမရှိနဲ့နိုင်တဲ့ပွဲမှာလည်းတဂိုးထပ်သွင်းခဲ့တာကြောင့်အခုဆိုရင်အင်္ဂလန်အတွက်စုစုပေါင်း55ဂိုးရှိသွားပြီဖြစ်ပါတယ်။အင်္ဂလန်သင်းဟာအခုဆိုရင်အုပ်စုစီမှာအဓိကအသင်းကြီးနှစ်သင်းဖြစ်တဲ့ Italy နဲ့ Ukraine ကိုနိုင်ပြီးတော့နှစ်ပွဲကစားနှစ်ပွဲနိုင်6မှတ်နဲ့ထိပ်ဆုံးမှရှိနေပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Bayern Munich အသင်းက Julian Nagelsmann ကိုနှိပြဖြစ်ကတောက်ကြနေမှာထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာ Chelsea နှိပြဟောင်း Thomas Tuchel ကိုအစားထိုးလိုက်ပါတယ်။ Bayern အသင်းကတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်တာဖြစ်တယ်လို့ဆိုပါတယ်။ Bayern အသင်းဟာ Bundesliga မှာဇယားထိပ်က Dortmund နဲ့တမတ်ကွာဒုတိယနေရာမှာရှိနေပြီးတော့ Champions League မှာလည်း PSG ကိုနိုင်ပြီး Quarter Final ကိုရောက်နေတဲ့အချိန်မှာအခုလိုမျိုးနှိပြကိုထုတ်လိုက်တဲ့အတွက်အားလုံးကအံ့အားသင့်နေကြပါတယ်။အခုလိုအခြေအနေမျိုးမှာ Nagelsmann ကိုထုတ်ပြီးတူခေါ်ကိုခန့်လိုက်တာဘာကြောင့်လို့ထင်ပါသလဲဒီပေါ်မှာ Soccer Follow ဂျာနယ် Editor ချုပ်ကိုကျော်မျိုးဟန်ကတော့
ဟိုကျွန်တော် Bayern Munich ဒီပြောင်း Nagelsmann ကိုထုတ်ပေးလိုက်တာကတော့ကျွန်တော်အားအသိမိရပြအားအသိမိရဆိုတာကလည်းဟိုဘယ်လိုပြောရမလဲဆိုတော့ဟိုဒီရလက်တရမစိုးပါဘူး Champion League မှာဆိုလဲသူက Quarter Final ထိရောက်တယ်ဟို Bundesliga တရဖူကိုလည်းစကူးလို့ရနိုင်တဲ့အခြေအနေမှာရှိတဲ့အနေအထားမှာဒါဇမန်ကိုထုတ်လို့အနည်းငယ်အံ့ဩမိတာပါဒါပေမဲ့ကျွန်တော်ဘိုင်ယန်ရဲ့သူ့ရဲ့ priority ကိုကြည့်မယ်ဆိုရင်သူကချန်ပီယံလိဂ်ကိုသွားမယ်သဘောရှိတယ်ဒါတော့သူ့ချေကိုခန့်တော့သူတို့ကဒီဒါဇမန်နဲ့တက်မှာသူတို့ချန်ပီယံလိဂ်မှာရလာနေမကောင်းဘူးလို့သူတို့ဘုတ်ဘွဲကယူဆပါလိမ့်မယ်ကျွန်တော်တို့ဘိုင်ယန်ဥက္ကရာရမနစ်ကအပါဝင်သူတို့ဘုတ်ဘွဲကနေပြီးတော့ဒါဇမန်နဲ့ငါတို့သွားရင်တော့ချန်ပီယံလိဂ်မရနိုင်ဘူးလို့ယူဆလို့ထုတ်ပယ်တယ်လို့ထင်ပါတယ်ခင်ဗျာအဲ့တော့သူတို့ Twitter ကိုခန့်လိုက်တယ်လို့ထင်တယ်ခင်ဗျာ
အချိန်နဲ့မှာပဲအင်္ဂလန်မှာတော့ Tottenham အသင်းက Italy နီးပြ Antonio Conte နဲ့လမ်းခွဲလိုက်ပြီလို့တနင်္ဂနွေနေ့ကကြေညာပါတယ
် We are 11 players that go into the pitch
and I see selfish players.
Kondia Masla session ni ga Southampton ne gaza de Premier League pwe ma 3 goal si ti cha bi ya naw Spurs gaza ma ri ko pyin pyin than than weban ga bi ya naw 6 ye a cha ma Spurs ne tu ne tan khwe lai ja da phit par de Kondi ko ni bya phit ka ni thauk pe lai da ne patat bi ko jaw myo nga raw tu a myin ko a ku lo pyo par de
Kondi ko thauk pe lai da ga raw chano ga an aw mi hu ya tu a Southampton ne 3-3 ti ye cha daw de pwe ma tu Spurs gaza ma ri ko pwe pi de sa shin ne pwe ma ya sin ya ma shi ya ko pyo daw da ga through lang kwe ro me so lo ga te cha talaw be ba tu ga di sma ka ta le paw ma tu aw sa ma nyaw naw u dressing room paw ma tu control me lo nai naw u da chaw mo county ko thop be tin ne so le saw ma lo chaw ye ku ba le da naw county ga lo tu ga sain kor daw le ba champion league win kwet tin ya ko la me ya di ma sma ma ya nai bu be ni myaw ga khan khan ma ya nai bu lo byaw daw le khanya da naw lo chaw lo saung chi ya ma ba
Kondi ga raw tu ko atimat pyu bi a pe ka de tu le tu name ko tchin lou bi raw a pe ka de praitat ri a long ko chesu tin ne lo tu ye lu mu kyan ga ni phyo tha ba de lo lo sen ma raw Kondi niya ma tu ye lat thaw Christian Stellini ga ya yi ni bya phin ne bo long ya di akon thi tawon yu twa me lo Spurs ga byo ba de Spurs ni bya niya atwet daw Bayern ni bya haung Julian Nagelsmann PSG ne Spurs ni bya haung Pochettino ne Spain ne Barcelona ni bya haung Luis Enrique lo ဖြစ်လာနိုင်တယ်ဆိုပြီးတော့ရေပန်းစားနေပြီးဘသူဖြစ်လာမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရဏံပြောပြသွားတဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာဗီဒီယိုအားထုတ်လွှင့်တဲ့သတင်းတွေဗီဒီယိုရုပ်သံဖိုင်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ VOA ကိုစာရေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့တန်ရှိနေတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာအာဏာရပါတီဟောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖျက်သိမ်းမှုအပေါ်အမေရိကန်ဗြိတိန်ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကစိုးရိမ်ချောင်ပြောဆိုထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးလုပ်ငန်းစဉ်မှာသက်ဆိုင်သူတွေပို့ပြီးတော့ပါဝင်မှုရှိစေဖို့လည်းတိုက်တွန်းလိုက်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်ပါတီပေါင်း40ခုမြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တာဟာမတည်ငြိမ်မှုတွေပို့ပြီးတော့ဖြစ်လာစေနိုင်တယ်လို့အမေရိကန်ကပြောဆိုပြီးအပြင်းအထန်ကန့်ကွက်ရှုတ်ချပါတယ်။ NLD အပါအဝင်နိုင်ငံရေးပါတီ40ဖျက်သိမ်းတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းမြန်မာနိုင်ငံတွင်းကတက်ဆိုင်သူတွေအလုံးပါဝင်ခြင်းရှိတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးမျှတတယ်လို့မတက်မှန်နိုင်တယ်လို့တက်မှန်မှလည်းမဟုတ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာကျင်းပတဲ့ဒုတိယအကြိမ်မြောက်ဒီမိုကရေစီထိပ်သီးညီလာခံဖွင့်ပွဲမှာကမ္ဘာကြီးဟာလွတ်လပ်ခြင်းစီရည်စည်းတာနေပြီးဒီမိုကရေစီစနစ်ဟာအလုပ်ဖြစ်နေတယ်လို့အမေရိကန်သမ္မတကသမရအကျိုးဖိုက်တင်ကပြောလိုက်ပြီးကမ္ဘာတဝန်ဒီမိုကရေစီအရေးပံ့ပိုးကူညီမှုတွေလုပ်နိုင်ဖို့အတွက်ဒေါ်လာတန်690ရန်ပုံငွေကိုလည်းချေညာလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဘက်ဖို့မြို့ရဲ့တိုက်ပွဲရဲ့အရေးကြီးမှုကိုသမရဗလာဒီမာဇလင်စကီကအလေးထားပြောဆိုပါတယ်။အဲ့ဒီမှာယူကရိန်းကိုရှုံးနေရင်တော့နိုင်ငံတကာအတိုင်းဝိုင်းရဲ့ PR တွေရှိလာနိုင်တယ်လို့ယူကရိန်းနိုင်ငံတွင်းကတချို့ဟာလည်းရုရှားနဲ့လက်သင့်မခန့်နိုင်စရာအပေးအယူတွေဖြစ်လာနိုင်တယ်လို့သမ္မတဇလင်စကီကပြောဆိုတာဖြစ်ပါတယ်။လက်ရှိမျိုးဆက်နဲ့အနာဂတ်မျိုးဆက်တွေအတွက်ရာသီဥတုဖောက်ပြန်မှုတန်းကနေကာကွယ်နိုင်ဖို့နိုင်ငံတကာဥပဒေအရနိုင်ငံတွေရဲ့တာဝန်ဝတ္တရားဆိုင်ရာသဘောထားအကြံပြုချက်တရက်ကိုအပြည့်ပြည့်ဆိုင်ရာတရားရုံး ICJ အနေနဲ့ထုတ်ပြန်ဖို့ကုလသမဂ္ဂထရီညီလာခံကတမိုင်းဝင်သဘောတူညီချက်ချမှတ်လိုက်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမီနဲ့ရော့ဘ်မက်ကလင်းတို့ဖြစ်ကြပါတယ်ဇာတာဝတိနေ့မနေ့ခင်းရဲ့ VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီထိလိုင်းဒူမီတာ24/40/51နဲ့ VOA Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြေဝနိုင်တဲ့နေ့တည်းတည်းဖြစ်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.